Welcome to the Voice of America in Burmese.
မင်္ဂလာနက်ခင်ပါရှင် VOA American တန်မြန်မာပိုင်းအစီအစဉ်2015ခုနှစ်စက်တင်ဘာလ2ရက်နေ့ဗုဒ္ဓနေ့နဲ့အတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေကြားရိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မနာမည်ဖိုင်ပါအခုနှစ်ဖက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါရှင
်ကျွန်တော်ကတော့ဇဝန်လိုက်ပါခင်ဗျာဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့အခုနှစ်အတွင်းအရှေ့အလယ်ပိုင်းနဲ့အာဖရိကကနေထွက်ပြေးလာသူဥရောပတိုက်ထဲကိုထွက်ပြေးလာသူအရေတွက်ဟာ3သိန်းခွဲရှိသွားပြီဖြစ်ပါတယ်တရုတ်နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုပေါ်စိုးရိမ်မှုတွေရှိနေသေးတဲ့အတွက်အဆုရှိရာဈေးတွေထပ်ကျခဲ့ပါတယ်အရှေ့အာရှနဲ့ပစိဖိတ်ဒေသဆိုင်ရာအမေရိကန်လက်ထောက်နိုင်ငံများရဲ့ဝန်ကြီးဟာမြန်မာပြည်ကိုစက်တင်ဘာလ3ရက်နေ့ကစပြီးတော့နေ့ရက်ကြာတောရောက်လည်ပတ်မှာဖြစ်ပါတယ်ဒီလိုထူးခြားတဲ့မြန်မာနိုင်ငံတကာသတင်းတွေကိုတော့ကိုရက်ကောင်နဲ့အတူတင်ပြပေးသမှာပါခင်ဗျာ
ဒီမနက်ခင်းသောရရှင်တွေကိုတင်ဆက်ပေးမဲ့သတင်းလွှာတွေထဲမှာတော့မြန်မာနိုင်ငံအပါဝင်ကမ္ဘာတဝန်းကအမျိုးသမီးနိုင်ငံရေးအကျဉ်းသူများအတွက်လွတ်မြောက်ရေးလှုပ်ရှားမှုကိုအမေရိကန်နိုင်ငံသားရေးဌာနကမနေ့ကစတင်လိုက်ပါပြီ
Today we are here to launch a campaign to recognize 20 of those women.Women who should be advocating for women.
ဒီဆောင်နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်။ဒါအပြင်မဲဆွယ်စည်းရုံးကြရမယ့်နိုင်ငံရေးပါတီတွေအနေနဲ့ရွေးကောက်ပွဲဥပဒေတွေနဲ့အညီမဲဆွယ်စည်းရုံးကြဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတိုက်တွန်းလိုက်တဲ့တွင်ဒါအပြင်ဖက်ကတ်မျိုးတော်တော်များများမှာရေးကြီးနေတဲ့တွင်စတာတွေကိုနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်တဲ့တွင်တွေကိုကိုစော်ဝင်းနိုင်နဲ့ကိုရဲခေါင်တို့ကကြင်ညာပေးကြပါအောင်ရှင်။
ရှေ့အလယ်ပိုင်းနဲ့အာဖရိကတိုက်တွေအတွင်းဖြစ်ပေါ်နေတဲ့ပြည်ပခါတွေနဲ့ဆင်းရဲနွမ်းပါမှုတွေကနေရုံထွက်ခါအန္တရာယ်များလာတဲ့မြေထဲပြင်လယ်ပြင်ကိုဖြတ်ကျော်ပြီးဥရောပတိုက်ကိုအခုနှစ်အတွင်းထွက်ပြေးလာသူဒုက္ခသည်အရေအတွက်ဟာ3,500အထိရှိသွားပြီလို့ IOM အပြည်ပြည်ဆိုင်ရာရွှေ့ပြောင်းနေထိုင်သူများအရေးကူညီဆောင်ရွက်ပေးနေတဲ့အဖွဲ့ကအင်္ဂါနေ့မှာပြောပါတယ်အဲ့ဒီအထက်က3,400ဟာဂရိနိုင်ငံကမ်းခြေကိုဆက်ရောက်သွားကြပြီး3,400ကတော့အီတလီနိုင်ငံနဲ့တခြားအရေးအတွက်အနည်းငယ်ဟာစပိန်နဲ့မော်လ်တာနိုင်ငံတွေကိုရောက်သွားကြတယ်လို့အစိုးရအေဂျင်စီတွေကပူးတွဲထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။လူမောင်ခိုကုသူတွေကသူတို့ကိုခံခတ်မှုမရှိတဲ့လေတွေ၊သင်းမောတွေနဲ့ခေါ်ဆောင်လာကြတာကြောင့်လူပေါင်း2,600လောက်ဟာလည်းရင်းနှစ်သက်ဆုံးသွားခဲ့ကြတယ်လို့ဆိုပါတယ်။ဒုတိယကမ္ဘာစစ်နောက်ပိုင်းအကြီးမားဆုံးလူတွေအလုံးအင်းနဲ့ရွှေ့ပြောင်းနေထိုင်မှုကြီးနဲ့ဥရောပတိုက်ရင်ဆိုင်နေရတဲ့အချိန်အခုလိုအစီရင်ခံစာထွက်လာတာလည်းဖြစ်ပါတယ်။
အင်္ဂါနေ့ကထုတ်ပြန်ခဲ့တဲ့တရုတ်နိုင်ငံရဲ့ကုန်သွယ်ရေးလုပ်ငန်းတွေနဲ့ပတ်သက်တဲ့အစီရင်ခံစာတစ်စောင်ကြောင့်တရုတ်နိုင်ငံရဲ့စီးပွားရေးတိုးတက်နှုန်းနှေးကွေးနံနဲ့ပတ်သက်ပြီးစိုးရိမ်ပူပန်မှုတွေပုံမကြီးထွားလာစေခဲ့ပါတယ်။တရုတ်နိုင်ငံကတရားဝင်ထုတ်ပြန်တဲ့ကုန်ထုတ်လုပ်ရေးလုပ်ငန်းညှို့ငှိမ့်နေအရဩဂတ်လမှာ2022ခုနှစ်နောက်ပိုင်းအနိုင်ဆုံးအမှတ်ကိုရောက်လာအောင်ကြာဆင်းနေခဲ့တယ်လို့သိရပါတယ်။အသေးစားပုဂ္ဂိကလုပ်ငန်းတွေကိုအဓိကထားလေ့လာတဲ့ Markets အဖွဲ့ကကောက်ယူခဲ့တဲ့စစ်တမ်းအရပြီးခဲ့တဲ့6နှစ်ခွဲကာလအတွင်းတရုတ်ရဲ့စက်ရုံအလက်ရုံများရဲ့စွမ်းဆောင်ရည်အနိုင်ဆုံးအဆင့်မှာရောက်နေတယ်လို့ဆိုပါတယ်။မနေ့ကရှန်ဟိုင်းအစုရှယ်ယာဈေးကွက်စဖွင့်ချိန်မှာအစုရှယ်ယာဈေးနှုန်းတွေရုတ်တရက်ကျဆင်းသွားခဲ့ပြီးအရှုံးပမာဏ 1.3 ရာခိုင်နှုန်းတော့ရောက်မှာဈေးပြန်တက်လာခဲ့ပါတယ်။လက်ရှိမှာတော့ဈေးကွက်အခြေအနေတည်ငြိမ်သွားပြီလို့တရုတ်အစိုးရတာဝန်ရှိသူတွေကပြောပါတယ်။တရုတ်နိုင်ငံရဲ့စီးပွားရေးဟာပို့ကုန်ကိုအခြေပြုတဲ့ကုန်ထုတ်လုပ်ရေးပုံစံကနေဝန်ဆောင်မှုလုပ်ငန်းနဲ့ပြည်ရင်းဝယ်လိုအားကိုအခြေပြုတဲ့ပုံစံကိုပြောင်းလဲလာနေတယ်လို့သိရပါတယ်။လက်ရှိမှာကမ္ဘာဒုတိယအကြီးဆုံးဖြစ်တဲ့တရုတ်ရဲ့စီးပွားရေးဟာလုပ်ငန်းလေပတ်မှုပြောင်းပုံပုံမြန်ဆန်ပြီးစွမ်းဆောင်ရည်မြင့်လာဖို့အတွက်ဈေးကွက်စီးပွားရေးကိုအခြေပြုတဲ့ပုံစံကိုပြောင်းလဲလိုက်ပြီးမဲ့အသားကျဖို့တော့ရုန်းကန်နေရအောင်မယ်လို့ဆိုပါတယ
်။အာတစ်ပင်လည်းပြင်အတွင်းကရေခဲတွေတစ်ဖြည်းဖြည်းအရေးပြောမှုကြောင့်အမေရိကန်ပြည်ထောင်စုရဲ့အာရုံစုဆိုင်မှုဟာကမ္ဘာရာသီဥတုပြောင်းလဲမှုလုံခြုံရေးနဲ့လောင်စာဆွမ်းအင်ဆိုင်ရာစိုးရိမ်မကင်းဖြစ်မှုတွေဒါမှမဟုတ်ပင်လယ်ရေကြောင်းသွားလာမှု twin threat တပ်ထုတွေရှာဖွေတွေ့ဖော်မှုငါးဖန့်လုပ်ငန်းတွေအပေါ်လဲပါဝင်လာပါတယ်အလုံးဟာဆက်ဆက်နေပြီးတခုချင်းစီဟာလဲကမ္ဘာလုံးစီးပွားအကျိုးစီးပွားအတွက်အရေးပါကြတာဖြစ်ပါတယ်အဲ့ဒီဒေတာကိုကာကွယ်ထင်းထင်းဆောင်ရှောက်ထားဖို့နဲ့ဖွံ့ဖြိုးတိုးတက်ဖို့အတွက်နိုင်ငံတကာဥပဒေကိုအတိအကျသတ်မှတ်ပြဋ္ဌာန်းနိုင်ခြင်းမရှိသေးပါဘူးဒါပေမဲ့မကြခင်လနည်းငယ်အတွင်းမှာဒီကိစ္စဟာအရေးပါတဲ့ကိစ္စတရားဖြစ်လာနိုင်ပါတယ်အမေရိကန်ကွန်ဂရက်စ်လွှတ်တော်အနေနဲ့အကြီးစားရေခဲခွဲတဲ့သင်္ဘောကြီးတွေကိုအ мян တိဆောက်နိုင်ရေးအတွက်အတိပြုပြဋ္ဌာန်းပေးဖို့သမ္မတဘာရက်အိုဘားမားကတောင်းဆိုထားပါတယ်တိဆောက်ပြီးစီးမဲ့ရက်ကိုမူလက2022ခုနှစ်လို့သတ်မှတ်ထားရကနေနှစ်နှစ်စောပြီး2020ခုနှစ်မှာပြီးစီးနိုင်ဖို့တောင်းဆိုလိုက်တာပါသမ္မတအိုဘားမားဟာအမေရိကန်ပြည်ထောင်စုရဲ့နယ်စွန်နယ်ပြားဒေသတစ်ခုဖြစ်တဲ့အလာစကာပြည်နယ်ကို3ရက်ကြာတွားရောက်လည်ပတ်နေတာဖြစ်ပါတယ
်ပုဂ္ဂိုလ်ဟမ်းမင်းကြီးဖရန်စစ်ဟာမကြခင်ကြာရောက်တော့မဲ့Holy Year of Mercy ဘာသာရေးအခမ်းအနားကာလအတွင်းမှာအမျိုးသမီးချို့ရဲ့ပရိသတ်တွေဖျက်ချမှုအပြစ်တွေကိုဖြေလျော့ပေးဖို့ဘုန်းတော်ကြီးတွေကိုပန်ကြားလိုက်တယ်လို့သိရပါဗါဒါဟာ Roman Catholic ကျောင်းတော်ရဲ့အစဉ်လာကနေတွေ့ဖယ်ပြီးလှူဆောင်လိုက်တာပါ လာမယ့်ဒီဇင်ဘာလမှာကြာရောက်မယ့်အဆိုပါဘာသာရေးပွဲအစီအတုအခမ်းအနားကိုရည်စူးပြီးပွဲစားတစ်စောင်ကိုဗာတီကန်ကရေးသားထုတ်ပြန်လိုက်တာဖြစ်ပါတယ်။ပရိသတ်တွေဖျက်ချဖို့ဒါကိုလှုပ်ဆောင်ခဲ့သူတွေနဲ့အချို့ဟာဘာသာရေးအသိစိတ်ရှိရတဲ့လုပ်ခဲ့တာဖြစ်ပြီးကျန်တဲ့သူတွေကတော့၎င်းတို့ဘဝမှာအခြားရွေးချယ်စရာမရှိလို့လုပ်ခဲ့ရတာလို့မိမိအနေနဲ့သိထားကြောင်းဒီလိုလှုပ်ဆောင်ခဲ့တဲ့အတွက်အပြစ်ရှိတဲ့နှလုံးသားနဲ့နောင်တရတဲ့အမျိုးသမီးများကိုဖုန်းတော်ကြီးများအနေနဲ့အပြစ်ကဖြေရော့ပေးခွင့်ရှိတယ်လို့အင်ကာနီကထုတ်ပြန်လိုက်တဲ့အဆိုပါပေးစာမှာပုတ်ဟန်မင်းကြီးကမိန့်ကြားခဲ့ပါတယ်ကက်သလစ်ကျောင်းတော်ဟာပရိသတ်တွေဖျက်ချတာကိုအလွန်ကြီးလေးတဲ့အပြစ်ဖြစ်ရှုမြင်ထားပြီးဘာသာတရားမှထုတ်ပယ်ကအပြစ်ပေးခံရနိုင်တဲ့အပြင်နောက်ဘဝမှာပါငရေကြခံရမယ်လို့လည်းယုံကြည်ကြတာဖြစ်ပါတယ
်။ VOA မြန်မာတိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6.15 နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာ။အရှေ့အာရှနဲ့ပစိဖိတ်ရေးရာအမေရိကန်လက်ထောက်နိုင်ငံကြီးရဲ့ဝန်ကြီးဒန်နီယယ်ရပ်ဆယ်ဟာမြန်မာအစိုးရအရာရှိတွေအပါအဝင်အတိုက်ခံခေါင်းဆောင်ဒေါန်ဆန်းစုကြည်နဲ့တွေ့ဆုံမှုအတွက်စက်တင်ဘာလ3ရက်နေ့ကနေ5ရက်နေ့အထိနေပြည်တော်နဲ့ရန်ကုန်မြို့တို့ကိုတွားရောက်မှာဖြစ်ကြောင်းအမေရိကန်နိုင်ငံရဲ့ဌာနကဩဂုတ်လ31ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်။တရုတ်နိုင်ငံရဲ့ဝန်ကြီးဟာမြန်မာနိုင်ငံမှာရှိနေစဉ်အတွင်းနိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲအတွက်ကြိုဆင်ပြင်ဆင်မှုတွေအကြောင်းဆွေးနွေးတာငင်းချမ်းရေးဆွေးနွေးမှုကိုအမေရိကန်ကထောက်ခံကြောင်းထုတ်ဖော်ပြောဆိုတာနဲ့လူ့အခွင့်အရေးဆိုင်ရာကိစ္စရပ်တွေတိုးတက်မှုရှိလာအောင်လှုပ်ဆောင်ရေးတိုက်တွန်းအားပေးသွားမှာဖြစ်ပါတယ်။တက်ထောက်ဝန်ကြီးရော့ဆက်ဟာမနေ့အောက်တိုဘာလ9ရက်နဲ့10ရက်နေ့တွေအတွင်းနေပြည်တော်မှာကျင်းပတဲ့ EAS အရှိအာရှထိပ်သီးညီလာခံဆိုင်ရာအဆင့်မြင့်အရာရှိဆွေးနွေးပွဲအတွက်အမေရိကန်အစိုးရကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ပြီးတက်ရောက်ခဲ့သူလည်းဖြစ်ပါတယ်။အဲဒီနောက်မှာတော့လက်ထောက်နိုင်ငံကြီးဝန်ကြီးဟာစက်တင်ဘာလ6ရက်ကနေ10ရက်နေ့ထိတရုတ်နိုင်ငံကိုခီးဆက်မှာဖြစ်ပြီးတရုတ်အရာရှိတွေနဲ့နိုင်ငံအကျိုးတူကိစ္စရပ်တွေကိုဆွေးနွေးသွားမယ်လို့ဆိုပါတယ်
2015ခုနှစ်နိုဝင်ဘာ10ရက်မှာကျင်းပပြုလုပ်ဖို့စီစဉ်ထားတဲ့အထွေထွေရွေးကောက်ပွဲအတွက်မဲဆန္ဒရှင်များစီရင်ကိုနိုင်ငံတော်ဝန်တစ်ချိန်နဲ့ထုတ်ပြန်ကြေညာမဲ့အစီအစဉ်ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကမနေ့ကစက်တင်ဘာ10ရက်နေ့ကထုတ်ပြန်ကြေညာလိုက်ပါတယ်။အဆိုပါထုတ်ပြန်ကြေညာချက်အရ2015ခုနှစ်အထွေထွေရွေးကောက်ပွဲကော်မရှင်အတွက်မဲဆန္ဒရှင်စီရင်တွေကိုမြန်မာနိုင်ငံတော်ဝန်2015ခုနှစ်စက်တင်ဘာလ14ရက်နေ့မှာရက်ကွက်ကြီးဝအောက်စုရွေးကောက်ပွဲကော်မရှင်အဖွဲ့ရုံးခွဲတွေမှာကတ်ထားပြီးထုတ်မြင်ကြေညာသွားမယ်လို့ဖော်ပြပါရှိပါတယ်။မဲဆန္ဒရှင်တွေအနေနဲ့မဲဆင်းမှာမိမိနာမည်ပါဝင်ခြင်းရှိမရှိ၊မဲဆင်းမှာမပါဝင်တဲ့သူများပါဝင်နေခြင်းရှိမရှိဆိုတာနဲ့မဲဆင်းပါအချက်လက်များမှန်ကန်မှုရှိမရှိစတာတွေကိုတွားရောက်ကြည့်ရှုကြရမှာဖြစ်တယ်လို့လည်းဆိုပါတယ်။မဲဆင်းမှာနာမည်ပါဝင်ခြင်းမရှိသေးပါကနာမည်ထည့်သွင်းဖို့ပုံစံ3၊မဲဆင်းမှာမပါဝင်တဲ့သူတွေပါဝင်နေရင်ကန့်ကွက်ဖို့ပုံစံ4၊မဲဆင်းမှာအချက်လက်တွေမှန်ကန်မှုမရှိရင်ပုံစံ၄ကစသဖြင့်2015ခုနှစ်စက်တင်ဘာ14ရက်နေ့ကနေ2015ခုနှစ်စက်တင်ဘာ28ရက်အတွင်းသက်ဆိုင်ရာရက်ကွက်ကြေးရွာအုပ်စုရွေးကောက်ပွဲကော်မရှင်အဖွဲ့အစည်းတွေမှာအချိန်မီတင်သွင်းကြမှာဖြစ်တယ်လို့လည်းဖော်ပြပါရှိပါတယ်။ရေဘေးတင့်ဒေသတွေမှာလည်းမဲဆင်းတွေကိုစက်တင်ဘာ14ရက်နေ့မှာပဲကတ်ထားပြီးထုတ်ပြန်ကြေညာမှာဖြစ်တဲ့အတွက်အဆိုပါရေဘေးတင့်ရက်ကွက်ဒါမှမဟုတ်ကြေးရွာအုပ်စုတွေမှာပုံစံ3ပုံစံ4နဲ့ပုံစံ4ကတင်သွင်းခြင်းလုပ်ငန်းတွေကိုစက်တင်ဘာ28ရက်ထက်တိုးပြီးလုံဆောင်လိုပါကလုံကြုံရေးအချိန်တွန်းမြင့်နိုင်မှုအတွက်သက်ဆိုင်ရာမြို့နယ်ကော်မရှင်အဖွဲ့အစည်းအတင့်တော်တဲ့ကာလမှုသတ်မှတ်ပြီးမဲဆင်းနဲ့သက်ဆိုင်သောပုံစံ2ပုံစံကားတို့ကိုထည့်သွင်းထုတ်ပြန်တော့မှာဖြစ်တယ်လို့လည်းဖော်ပြပါရှိပါတယ
်။လူမောင်ခူကူးဂိုင်းနဲ့ထိုင်းရေတပ်ဆက်ဆက်နေတဲ့အကြောင်းသတင်းရေးသားဖော်ပြမှုကြောင့်အသေးရေးဖြစ်မှုနဲ့ဆွဲချက်တင်ခံထားရတဲ့ဩစတြေးလျသတင်းတောက်တူဦးနဲ့သူ့ရဲ့လို့ဖော်ကိုင်းဘက်ထိုင်းသတင်းတောက်တူဦးတို့ကိုထိုင်းတရားရုံးကအပြစ်မရှိကြောင်းစက်တင်ဘာလ10ရက်နေ့ကဆုံးဖြတ်ချက်ချလိုက်ပါတယ်။2013ခုနှစ်တုန်းကဖူကက်ဝမ်အင်္ဂလိပ်အွန်လိုင်းသတင်းစာမှာဆောင်းပါးရေးသားဖော်ပြခဲ့မှုအတွက်ဩစတြေးလျနိုင်ငံသားအလန်မော်ရီဆန်နဲ့ထိုင်းနိုင်ငံသူချူတီမာစီတာဆန်တီယန်ဒိုနှုတ်ဟာထောင်ဒဏ်9နှစ်ကြာခံရမယ့်အရေးနဲ့ရင်ဆိုင်ခဲ့ကြရတာပ
ါ Yeah look this is a fantastic day for us to be free of the weight of this charge and these cases and it's a great day
သူတို့ကိုအပြစ်မရှိကြောင်းဆုံးဖြတ်ချက်ချခဲ့တဲ့အတွက်ထိုင်းတရားရေးစနစ်ကိုကျေးဇူးတင်တဲ့အပြင်သတင်းမီဒီယာအတွက်လည်းအကျိုးရှိစေမဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့ဩစတြေးလျသတင်းတောက်အလန်မော်ရီဆန်ကပြောသွားတာဖြစ်ပါတယ်။ရိုက်တာသတင်းဌာနကပူလီဇာဆုရရှိသွားခဲ့တဲ့အဲ့ဒီသတင်းဆောင်ပါအရမြန်မာနိုင်ငံကထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်တွေတင်ဆောင်လာတဲ့တင်မော်တွေကိုထိုင်းရေတပ်ကငွေယူပြီးကူညီပေးတာတိုဒီမဟုတ်မသိကျင်အောင်ဆောင်တာတွေပြုလုပ်ခဲ့တယ်လို့ဖော်ပြထားတာဖြစ်ပါတယ်။
ောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်းနဲ့ကိုရဲခေါင်တို့ကကြီးညာသွားတာပါ။အခုတော့သတင်းလာတွေကိုနားဆင်ရအောင်ပါရှင်။ပထမဦးဆုံးအနေနဲ့တော့မြန်မာနိုင်ငံမှာထိမ့်သိမ်းခံရတဲ့ကြောင်းသားလှုပ်ရှားမှုကောင်းဆောင်မှဖြူဖြူအောင်နဲ့အမျိုးသမီးနဲ့လူအခွင့်ရေးဦးဆောင်လှုပ်ရှားသူနော်အောင်လာတို့နှစ်ဦးအပါအဝင်တခြားကမ္ဘာတစ်ဝန်းကအမျိုးသမီးနိုင်ငံရေးအကျဉ်းသူ20ဦးလွတ်မြောက်ရေးလှုပ်ရှားမှုကိုအမေရိကန်နိုင်ငံကြားရေးဌာနကမနေ့ကစတင်လိုက်ပါတယ်။ဒီလှုပ်ရှားမှုဘာကြောင့်ဆောင်ရွက်ရသလဲဆိုတာကိုတော့မအင်ဂျင်နိုင်ငံဆက်လက်ပြောပြမှာပါရှင်။
Free the 20 ဆိုတဲ့လှုပ်ရှားမှုကို American နိုင်ငံသားကြီးဌာနလူခွေရေးဆိုင်ရာလှုပ်ရှားမှုအနေနဲ့စက်တင်ဘာလတစ်လလုံးလှုပ်ဆောင်သွားမှာဖြစ်ပါတယ်။ကမ္ဘာတစ်ဝက်မှာရှိနေတဲ့အမျိုးသမီးနိုင်ငံရေးအကျဉ်းသားတွေအပါအဝင်အခြားစိုးရိမ်မကင်းဖြစ်ဖွယ်အခြေအနေရှိနေတဲ့အမျိုးသမီးအကျဉ်းသား20ဦးလွတ်မြောက်ရေးလှုပ်ရှားမှုနဲ့ပတ်သက်ပြီးကုလသမဂ္ဂဆိုင်ရာ American သံမတ်ကြီး Samantha Power ကမနေ့က American နိုင်ငံသားကြီးဌာနမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ်။
Today we are here to launch a campaign to recognize 20 of those women. Women who should be advocating for women's empowerment.
And မြို့မီနေဆဲကိုအတိမပြုတဲ့လှုပ်ရှားမှုကိုကျမတို့ဒီကနေ့စတင်ဖို့ရောက်ရှိလာတာပါ။ဒီအမျိုးသမီးတွေဟာအဖမ်းဆီးအကျဉ်းချခံနေကြရမယ်စား။အမျိုးသမီးတွေစွန့်ရင်မြင့်တင်ပေးဖို့လှုပ်ဆောင်ခွင့်ရရှိတင်ကြတယ်လို့နောက်သတင်းသုံးဖက်ကြားနယူးယောက်မှာကျင်းပမဲ့ညီလာခံမှာလည်းပါဝင်ဆွေးနွေးခွင့်ရပ်တင်ကြတဲ့သူတွေဖြစ်ပါတယ်
။အမေရိကန်နိုင်ငံသား၏ဌာနကရွေးချယ်ထားတဲ့အမျိုးသမီး20ဦးကတော့မြန်မာနိုင်ငံကမတ်ဖြိုးဖြိုးအောင်နဲ့ဒေါ်နော်အုံးလှတို့2ယောက်အပါအဝင်တရုတ်နိုင်ငံက3ယောက်၊အီသီယိုးပီးယားက3ယောက်၊အီရီထရီးယားက1ယောက်၊အီရန်က1ယောက်၊ဥဘကစ္စတန်က1ယောက်၊အဇာဘိုင်ဂျန်က1ယောက်၊ဗီယက်နမ်က2ယောက်၊အီဂျစ်က1ယောက်၊ဗင်နီဇွဲလားက1ယောက်ရုရှားကတယောက်နဲ့မြောက်ကိုရီးယားကတယောက်စသဖြင့်အသီးသီးပါဝင်ပါတယ်။ဒီအမျိုးသမီးတွေရဲ့အတွေ့အကြုံတွေဟာကမ္ဘာတဝန်းအမျိုးသမီးတွေရဲ့လှုပ်ရှားမှုတွေကိုကိုးစားပြုတယ်လို့ဆမန်သာပါဝါကသတင်းထောက်တွေကိုပြောပါတယ်
။ Women who have worked to promote freedom of expression and assembly, to ensure people's right to basic healthcare and education, and to defend children, refugees and other vulnerable members of our societies.I'm talking about the
ဒီမျိုးသမီးတွေဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လွတ်လပ်စွာစုယုံခွင့်နဲ့အခြေခံကျန်းမာရေးပြုစုဆောက်ရှောက်မှုနဲ့ပညာသင်ပိုင်ခွင့်ရရှိရေးခလိငယ်တွေနဲ့ဒုက္ခသည်တွေအရေးပြင်ကျမတို့လူအဖွဲ့အစည်းမှရှိနေကြတဲ့တခြားအကာအကွယ်မဲ့ကြသူတွေအရေးကြိုးပမ်းခဲ့ကြသူတွေဖြစ်ပါတယ်။သူတို့တွေဟာအမျိုးသမီးနိုင်ငံရေးအကျဉ်းသားတွေနဲ့စိုးရိမ်မကင်းဖြစ်ရမယ့်အခြေအနေရှိနေတဲ့အကျဉ်းသားတွေဖြစ်ပါတယ်။
မြန်မာနိုင်ငံတာယာဝတီအချင်းထောင်မှာထိမ့်သိမ်းခံထားရတဲ့အသက်28နှစ်အရွယ်မတ်ဖြိုးဖြိုးအောင်ဟာပညာရေးလွတ်လပ်ခွင့်အတွက်ဥဆောင်လှုပ်ရှားခဲ့တဲ့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ခေါင်းဆောင်တဦးဖြစ်ပြီးသူ့ကိုအစိုးရအာဏာပိုင်တွေကမတ်လမှာဖမ်းဆီးထိမ့်သိမ်းခဲ့တာဖြစ်ပါတယ်။သူ့အပေါ်ဆွဆွဲချက်တွေဟာတရားမျှတမှုမရှိဘူးလို့ဟောင်ကောင်အခြေစိုက် AHRC အာရှလူခွင့်ရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွင်ဦးက VOA ကိုပြောပါတယ်။
ကျူယောအောင်အပေါ်မှာအရေးယူထားတဲ့ကိစ္စတွေကပညာရေးပြုပြင်ပြောင်းလဲမူဝါဒတွေပြုပြင်ပြောင်းလဲရေးအတွက်အဓိကလိုအပ်တဲ့လိုအပ်ချက်တွေကိုပြင်နိုင်ဖို့အတွက်ဆန္ဒထုတ်ပေါ်တာဖြစ်တယ်။ဒီအပေါ်မှာအရေးယူထားခြင်းဟာအစိုးရအနေနဲ့ကျောင်းသားသူငယ်တွေအပေါ်မှာမလုပ်သင့်တဲ့ကိစ္စရဖြစ်တယ်။နောက်ပြီးတော့ဥပဒေနဲ့အညီဖြိုခွင်းခြင်းမရှိဘဲနဲ့အကြမ်းဖက်ဖြိုခွင်းတဲ့အတွက်လည်းဥပဒေအစိုးရဘက်ကနေပြီးတော့မကောင်းတဲ့အလားအလာတွေဖြစ်တယ်
။အလားတူအသက်52နှစ်အရွယ်အမျိုးသမီးနဲ့လူခွင့်ရေးလှုပ်ရှားနေသူဒေါ်နော်အုံးလှအပေါ်အစိုးရကဆွဲဆိုထားတဲ့ဆွဲချက်တွေဟာဥပဒေနဲ့မညီဘူးလို့ဦးမင်းလွင်ဦးကဆိုပါတယ်
။ဒေါ်နော်အုံးလှကိုပြည်ပရေးယူတဲ့ကိစ္စဒီမှာကျွန်တော်တို့အခုနောက်ဆုံးဖြစ်တဲ့လေဗရောင်းတောင်စီမံကိန်းမှာဒေါ်ခင်ဝင်းတနတ်မှတည်ဆုံတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တရုတ်တန်ယုံရှိမှာတွားရောက်ပြီးတော့ဆန္ဒပြတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဆွဲဆိုထားတဲ့အမှုတော်တော်များများရှိပါတယ်။အဲတော့မှုရင်းပြည်ရတစ်ခုတည်းပုံမှာပြီးကြစီမြို့နယ်တွေကနေပြီးတော့ပုံမှန်တွေတက်ပြီးတော့ဆွဲဆိုတယ်။ပြီးကြစီအမိန့်ချမှတ်တာတွေကဥရီနဲ့ကျွန်တော်တို့လုံးဝညီညွတ်ခြင်းမရှိပါဘူး။
Free the 20ဆိုတဲ့လှုပ်ရှားမှုကနေအခုလိုဖမ်းဆီးခံနေရတဲ့အမျိုးသမီးတွေကိုအမည်နာမထုတ်ပေါ်တာဟာသက်ဆိုင်ရာအစိုးရတွေကိုဒီလှုပ်ရှားမှုကနေတဆင့်အမှားစကားပါလို့တဲ့အတွက်ဖြစ်တယ်လို့သက်မတ်ကြီးစမန်သာပါဝါကသတင်းတောက်တွေကိုပြောပါတယ်
။ In naming these women, we are sending a message to their governments and others like them. If you want to empower women, don't imprison them.
ဒီမျိုးသမီးတွေကိုအခုလိုအမည်တပ်ပြီးသူတို့တွေလွတ်မြောက်ရေးအတွက်လှုပ်ရှားရတာကတော့ သက်ဆိုင်ရာသူတို့နိုင်ငံတွေရဲ့အစိုးရတွေနဲ့အလားတူပုဂ္ဂိုလ်တွေကိုကျမတို့အမှားစကားပါလို့တဲ့အတွက်ဖြစ်ပါလေအမျိုးသမီးတွေရဲ့စွမ်းရည်မြင့်တင်ပြီးလို့တဲ့ဆန္ဒရှိတဲ့ဆိုရင်သူတို့တွေရဲ့ခံယူချက်တွေသူတို့တွေရုန်းကန်နေတဲ့လူအခွင့်အရေးတွေပေါ်အခြေခံပြီးသူတို့တွေကိုဖမ်းဆီးအကျဉ်းချခြင်းမလုပ်ပါနဲ့ဆိုတဲ့အမှားစကားပါပဲ
နှစ်ပေါင်း20ကြာခဲ့ပြီဖြစ်တဲ့ဘေကျင်းကြီးညာစာတန်းကြီးထွက်ပေါ်ပြီးတဲ့နောက်အမျိုးသမီးတွေရဲ့အခွင့်အရေးသာမကလူ့အခွင့်အရေးတိုးတက်မှုအခြေအနေတွေနဲ့ပတ်သက်ပြီးလာမယ့်စက်တင်ဘာလ28ရက်နေ့မှာနယူးယောက်ကကုလသမဂ္ဂဌာနချုပ်မှာနိုင်ငံပေါင်းစုံကအစိုးရကိုယ်စားလှယ်တွေတက်ရောက်ဆွေးနွေးကြမှာဖြစ်ပါတယ်ရှင
်မအင်ဂျင်နိုင်ပြပြသွားတာပါအခုတော့ရွေးကောက်ပွဲဆိုင်ရာသတင်းဆောင်ပါကိုနားဆင်ရမှာပါမကြာခင်ရက်ပိုင်းအတွင်းမှာ2015ပါတီစုံရွေးကောက်ပွဲအတွက်စတင်မဲဆွယ်စည်းရုံးကြတော့မဲ့နိုင်ငံရေးပါတီတွေအနေနဲ့ရွေးကောက်ပွဲဥပဒေနဲ့အညီမဲဆွယ်စည်းရုံးကြဖို့နဲ့မဲဆန္ဒရှင်ပြည်သူတွေမဲပေးနည်းစနစ်မှန်ကန်စွာမဲပေးနိုင်အောင်ပညာပေးဟောပြောကြဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနိုင်ငံရေးပါတီတွေကိုတိုက်တွန်းလိုက်ပါတယ်ပါတီတွေမဲဆွယ်စည်းရုံးနေစဉ်ကာလအတွင်းမှာလည်းကော်မတီတွေဖွဲ့ပြီးစောင့်ကြည့်လေ့လာကြမှာဖြစ်ပြီးကျင်းဝင်းနဲ့မညီဘူးလို့တိုင်ကြားလာရင်ကော်မတီတွေဖြည့်ရှင်းသွားမှာဖြစ်ပါတယ်အသေးစိတ်ကိုတော့မဆုမုံကတင်ပြပေးမှာပါရှင
်စက်တင်ဘာလ1ရက်နေ့ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်တာဝန်ရှိတဲ့သူတွေနဲ့2015ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ကြမဲ့နိုင်ငံရေးပါတီတွေရန်ကုန်မြို့မှာတွေ့ဆုံပြီးတော့မကြာခင်မှာကျင်းပတော့မယ့်2015ရွေးကောက်ပွဲအတွက်ကျင့်သုံးရမယ့်ရွေးကောက်ပွဲဆိုင်ရာကျင့်ဝတ်တွေမကြာခင်ရပိုင်းတွင်းမှာပဲစတင်တော့မယ့်မဲဆွယ်စည်းရုံးမှုတွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြတဲ့အကြောင်းတွေ့ဆုံပွဲမှာရွေးကောက်ပွဲဆိုင်ရာအချက်အလက်တွေကိုရှင်းလင်းပြောပြခဲ့တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဦးမြင့်နိုင်က VOA မြန်မာပိုင်းကိုပြောပါတယ်
။နိုင်ငံရေးပါတီတွေကိုသူတို့ရဲ့တို့တော့ပကောင်တာမဲဆွယ်စည်းရုံးရေးနဲ့ပတ်သက်လို့ပေါ့လေအဲ့ဒါလေးတွေဆွေးနွေးပါတယ်။နောက်မဲပေးဖို့ပေးနေမဲလက်မှတ်လုပ်ဖို့လုပ်နေအဲ့ဒီအရာလေးတွေနဲ့ view ရိုက်ထားတယ်လည်းပြပါတယ်။နောက်ရွေးကောက်ပွဲအငင်းပွားမှုတွေနဲ့လည်းပတ်သက်လို့အဲ့ဒါဆွေးနွေးပါတယ်။ဆွေးနွေးမှုတွေလို့တော့အကျိုးရှိတာပေါ့လား။ကျွန်တော်တို့လုပ်မဲ့ဟာလည်းသူပြောပြလိုက်တယ်လေသူတို့လည်းသူတို့ဘယ်လိုဘယ်လိုလုပ်ဖို့လဲပူအောင်ပေါင်းမလဲပြောလိုက်တယ်ပေါ့လေ။ဆိုတဲ့အခါကျတော့ကျွန်တော်တို့ဟိုခုကတော့ဟိုမဲစင်းနေပြညာမဲတော့မဲရမှုတွေတနန်းနေပေးမယ်။နောက်ကျွန်တော်တို့ဟိုကိုယ်တည်းလာလို့စစ်စစ်ပြီးတော့ကျွန်တော်ကြီးညာမယ်ကြီးညာပြီးမဲလက်မှတ်တွေလုပ်မယ်ဆိုတော့ဒီပဲတခြားအဲ့လိုကိုရုပ်ောက်ပဲမဲပင်းနေအောင်ဒီကျွန်တော်တို့လှုပ်ရှားရှိရဆက်ဆောင်သွားရမှာပေါ့
စက်တင်ဘာလ10ရက်နေ့ကနေစလို့နိုင်ငံရေးပါတီတွေနဲ့လွတ်တော်ကိုယ်စားလှယ်လောင်းတွေအနေနဲ့မဲဆွယ်စည်းရုံးတဲ့အခါမှာလိုင်းနာကျင့်သုံးရမယ်ကျင့်ဝတ်နဲ့အညီလိုင်းနာဆောင်ရွက်ခြင်းရှိမရှိကိုစောင့်ကြည့်မှုတွေပြုလုပ်ဖို့နဲ့တကယ်လို့ကျင့်ဝတ်နဲ့မညီဘူးလို့တိုင်ကြားလာရင်ညှိနှိုင်းဖြေရှင်းဆောင်ရွက်ပေးမယ် Monitoring စောင့်ကြည့်ကော်မတီကဖြေရှင်းပေးမှာဖြစ်ပါတယ်ဒါမှမရရင်စီစဉ်ညှိနှိုင်းရေးကော်မတီကိုတင်ပြပြီးအဲ့ဒီအထိမှဖြည့်ရှင်းလို့မရခင်ရင်တော့ရွေးကောက်ပွဲဆိုင်ရာလုံခြုံရေးကော်မတီကဆက်လက်ဆောင်ရွက်မှာဖြစ်ပါတယ်။အရင်ရွေးကောက်ပွဲတွေထက်စာရင်ဒီတစ်ကြိမ်ကျင်းပမဲ့2015ရွေးကောက်ပွဲမတိုင်ခင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီတို့ကြားပို့ပြီးတော့မှနှီးဆက်ထိတွေ့မှုတွေရှိပြီးထဲထဲဝင်ဝင်ဆွေးနွေးတိုင်ပင်ညှိနှိုင်းနိုင်ခဲ့ကြတယ်လို့တွေ့ဆုံပွဲကိုကိုယ်တိုင်တက်ရောက်ခဲ့တဲ့အမျိုးသားဒီမိုကရေစီအင်အားစု NDF ပါတီရဲ့အတွေ့အမှုဦးနေမြင့်ကျော်ကရှင်းပြပါတယ
်။ကော်မရှင်နဲ့မနက်ခင်းပိုင်းမှာတော့ဒီမီဒီယာကိုအသုံးပြုပြီးတော့ဒီ voter education လုပ်တဲ့ကိစ္စတွေပေါ့ရှင်းပြပါတယ်ဒီသူလူတို့ကိုမဲပေးတာနဲ့ပတ်သက်ပြီးတော့ဟိုမဲပေးတဲ့ဟာကိုမမှန်ကန်မဲပေးနေအောင်သူတို့ဆုံးမဟာမနက်ခင်းပိုင်းမှာရှင်းပြပါတယ်အဲ့ဒါပြီးတော့မနက်ခင်းပိုင်းမှာပဲဒီတနင်္ဂနွေလုံးမှာသူတို့မဲစင်းရင်းပေါ့လေပြုစုထားတဲ့ဟာကိုသူတို့စက်တင်ဘာလ14ရက်နေ့မှာစပြီးထုတ်ပြန်မယ်ဆိုတာကိုကြေညာပေးပါတယ်အဲဒီကိမဲကျတော့ကျွန်တော်ဒီမဲဆွေစီယုံချင်းဆိုင်ရာနဲ့ပတ်သက်တဲ့ညွှန်ကြားချက်တွေလိုက်နာမှာဖြစ်တယ်ပေါ့လေသူချင်းကိုယ်စားလောင်းနေမဲဆွေစီယုံနဲ့အစ္စရာတွေကိုယ်စားလောင်းပြုတ်ပွဲအသုံးစိတ်ဘလို့တော့မဆိုတဲ့ဟာတွေကိုသူတို့ဆွေးနွေးကြပါတယ်ကျွန်တော်တို့ဒီ2010ရုပ်ပွဲဆိုင်ရင်တော့ကျွန်တော်တို့ကျင်းနာအရာဖွဲ့တွေအများကြီးတွေ့ရပါတယ်ဘာဖြစ်လို့ဆိုကျွန်တော်တို့2010ရုပ်ပွဲဝင်တော့ကြတော့ဒီ2010တုန်းကဆောင်ရွက်ခဲ့တဲ့ရုပ်ပွဲကော်မရှင်ကသူတွေကကျွန်တော်နဲ့အဲ့လိုကြီးထိတွေ့ခဲ့ရတာမရှိဘူးပေါ့လေနော်လက်ရှိရုပ်ပွဲကော်မရှင်အဖွဲ့ဝင်ဥက္ကဋ္ဌနဲ့အဖွဲ့ဝင်ကြတော့သူတို့နဲ့ကကျွန်တော်တို့ကနည်းနည်းဆက်ဆက်ကျွန်တော်တို့ဆွေးနွေးတိုင်ပင်ပြီးတော့ဟိုလိုအပ်ချက်ရှိတာအပြန်အလှန်ဆွေးနွေးခဲ့တယ်ပြီးတော့ကော်မရှင်အနေနဲ့လည်းဟိုနိုင်ငံကအဖွဲ့အစည်းတွေဖြစ်တဲ့ဒီ IFS တို့ International Idea တို့ဆိုရှင် MMDB ပေါ့လေမြန်မာဟိုပါတီစုံဒီမိုကရေစီအစည်းအဝေးဖြစ်ပေါ့လေအဲ့လိုဒီ IRI တို့စသဖြင့်သူတို့နဲ့ပူးပေါင်းဆောင်ရွက်ပြီးတော့လုပ်တဲ့အတွက်ကြောင့်မို့လဲဒီ2010ရွေးကောက်ပွဲဟုတ်ကဲ့ကော်မရှင်နဲ့ဆိုချင်တယ်ဒီကတော့ပို့ပြီးတော့ပုံပုံလေးနေနာမှုရှိတာကိုတွေ့ရပါတယ
်မကြခင်မှာစတင်တော့မဲဆွယ်စီယိုရေးကာလအတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီတွေဘက်ကဆွေးနွေးနေချိန်မှာပဲနိုင်ငံရေးပါတီတွေဘက်ကလည်းကြိုတင်ပြင်ဆင်မှုတွေဆောင်ရွက်နေတဲ့အကြောင်းရှမ်းမြို့သားဒီမိုကရေစီအဖွဲ့ချုပ် SNND ပါတီရဲ့ပြောခွင့်ရဦးဆိုင်ညွန့်လွင်ကပြောပါတယ
်ကျွန်တော်သိသလောက်တော့ဒီနေ့ရောနောက်ဆုံးအကြိမ်တွေ့တာကြနောက်တော့ဟိုပြည်ပက္ခဖြစ်ရှင်ရေးဆိုပြီးတော့လှုပ်ထားတဲ့အဖွဲ့လေးတွေရှိတယ်အဲ့ဒီဖွဲ့ကတော့ လွတ်တော်ကိုယ်စားလှယ်လောက်အများဆုံးဆယ်ပါတီတော့ဆယ်ပါတီကကိုယ်စားလှယ်တွေဖွဲ့ပါတယ်ကျွန်တော်တို့အတိတ်တော့ပြဿနာမရှိဘူ
းဟုတ်ကဲ့ခုလာမယ့်၈ရက်နေ့မှာစမယ်ပါတီစည်းရုံးရေးတွေနဲ့ပတ်သက်ပြီးတော့ဆရာတို့ဘာတွေများစီစဉ်ထားပါလဲဆရာ
အဲ့ဒီနေ့မှာပဲကျွန်တော်ပြင်လို့မှာအလုံးတွေးကြမှာပါကိုယ်စားလှယ်လောက်တွေနဲ့ညနေကအဲ့ဒီအောင်နိုင်ရေးဖွဲ့တွေနဲ့တွေ့ပြီးတော့အစီအစဉ်ဆွဲမှာပါဒီလိုမဲ့ပြီးကျွန်တော်တို့ကလူရောပါတီရောကြည်ရွေးဖို့ပေါ့ဗျာဒီမှာတော့ဒီချိန်မှာတော့ရိုးရိုးစုစုလေးနဲ့ရှိုးတွေရှိတယ်မဲခုမဲသမဲကတံမှုရှိပါတယ်တံမှုရှိတဲ့မဲကိုတံမှုရှိတဲ့ပုဂ္ဂိုလ်တွေကြည့်ပေးဖို့ပဲကျွန်တော်ပြောနေပါတယ
်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကနိုင်ငံရေးပါတီတွေအနေနဲ့မဲဆန္ဒရှင်ပြည်သူတွေဆန္ဒမဲမှန်ကန်အောင်ပေးနိုင်ရေးမဲပေးနည်းစနစ်မှန်ကန်အောင်ထည့်နိုင်မှုပညာပေးမှုတွေမှာဝိုင်းဝန်းကူညီဆောင်ရွက်ကြဖို့နဲ့လွတ်လပ်ပြီးတော့တရားမျှတမှုရှိတဲ့ရွေးကောက်ပွဲဖြစ်မြောက်ရေးနိုင်ငံရေးပါတီတွေဘက်ကပူးပေါင်းဆောင်ရွက်ကြဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတီအေကတိုက်တွန်းပြောဆိုခဲ့ပါတယ်ရှင်
မဆုမုံပြောပြသွားတာပါရွေးကောက်ပွဲသတင်းတွေအပြီးမှာတော့အခုတော့ဖားကန့်ဘက်ကရေးကြီးနေတဲ့သတင်းကိုနားဆင်ရမှာပါမိုးကြီးပြီးတောင်ကျရေတွေကြောင့်ကချင်ပြည်နယ်ဖားကန့်မြို့နေရာတော်တော်များများမှာပြီးခဲ့တဲ့စနေနေ့ကစလို့ရေးကြီးနေတာအခုချိန်ထိလည်းရေပြန်မကျနိုင်သေးပဲဖြစ်နေပါတယ်ဒီအကြောင်းကိုတော့ကိုညံဝင်းအောင်ကတင်ပြပေးမှာပါရှင
်ဖားကန့်မြို့မှာရက်ွက်၅ခုရှိတဲ့အနေနဲ့မစီစတောင်းငပြောတော်မြို့မှာနဲ့အေးမြတာယာစတဲ့ရက်ွက်၄ခုမှာအခုချိန်ထိအနည်းဆုံး၆ပေကနေ၁၀ပေထိရေမြုပ်နေတာဖြစ်ပါတယ်ဖားကန့်မြို့ကလက်ရှိရေလွှမ်းမိုးနေတဲ့အခြေအနေတွေနဲ့ရေပေးတဲ့သူတွေကိုအကူအညီပေးနေတဲ့အကြောင်းဖားကန့်မြို့ကဦးလာရှိတာဆိုင်ကပြောပါတယ
်။နည်းနည်းမြင့်တဲ့နေရာတွေဆိုရင်တော့6ပေပေါ့။နိမ့်တဲ့နေရာဆို10ပေနဲ့10ပေဝန်းကျင်လောက်ကြာနေရဲ့ရေလွှမ်းတော့တစ်ထပ်အိမ်နေဆိုရင်ခေါင်းမိုးပဲမြင်ရတာလေ။နှစ်ထပ်အိမ်ဆိုရင်အောက်ထပ်မြုပ်ပြီးမှဒီအပုဒိယထပ်တော်မှမြုပ်မဲ့အနေထားမျိုးပေါ့။သူကဖားကန့်ကြတော့သူရခင်အချိန်မှလည်းရေခဏခဏကြီးတဲ့အချိန်ကြတော့တချို့လူတွေကတတ်နိုင်တဲ့လူတွေကြတော့ပြန်ပြီးမှအိမ်တွေကိုမြောက်တာပေါ့နော်အိမ်တွေကိုပြန်မြင့်တာပေါ့နော်သူကတော်တော်များများလေးကတော့ဒီအတိအိမ်တို့တချို့ကြတော့ကိုယ့်ရဲ့အိမ်နှစ်ထပ်ဆိုရင်အထက်ခိုးတွေမှာအဲ့မျိုးနေတယ်နောက်လူမှုပူကြီးရဲ့အတင်းတွေနောက်ဒီဖက်ကမှရှိတဲ့အစိုးရအဖွဲ့ကနေပြီးတော့လိုက်လံပြီးမှမင်းနဲ့စားတခါညနေစားတခါပေါ့နော်သမင်းတွေပူးတွေမှာထည့်ပြီးမှတောက်ရီတန့်နေတယ်အဲ့လိုလာပို့ပေးတာရှိတာပေါ့နော်
ပြီးခဲ့တဲ့ရက်ပိုင်းအတွင်းအဲ့ဒီဒေသမှာမိုးကြီးပြီးဖားကန့်မြို့အထက်ပိုင်းလုံခင်းရက်ွက်ကနေတောင်ကျရီတွေဆင်းလာတာကြောင့်အောက်ဘက်ရက်ွက်တွေကိုရေမြုပ်ကုန်တာဖြစ်တယ်လို့ဖားကန့်မြို့နယ်ရဲစခန်းမှဒူရဲမှုနိုင်ဝင်းကရှင်းပြပါတယ
်ကျွန်တော်ကန်စီပဲလေလုံခင်းပိုင်းလေကန်စီမှာဝိုးများတဲ့တကြောင်မို့အဲ့ဒီကဝိုးရလဲဆိုရေကျွန်တော်ဘက်ကရောက်လာတော့ဖားကန့်မြို့မှာရက်ွက်တို့ငပြိုးတို့အဲ့ဒါကြီးရေပြန်တက်လာတာပေါ့ဒီကန်နာနာပါပေါ့နေတဲ့အိမ်တွေကိုကျူးကျူးတွေပေါ့နော်အဲ့ကောင်ကြတော့ဒီဒီဥချောင်းဘေးသားဆိုတော့စေပြီးတော့မကလာဘူးလေအင်ဂျင်ရှိမြအင်ဂျင်ကတော့တော်တော်များကျွန်တော်ဒီမှာတော့လေလေသားသားလေဒါပေမဲ့လည်းသူတို့အင်ဂျင်ကလည်းနေနေတဲ့တော့မလို့သူတို့ရောလည်းမတီးရလို့ပြီးတော့မလို့အဲသူတို့ဒီမှာသမင်းတို့တွေပေါ့ကျွန်တော်တက်ကြရဲရဲအဲမိတော့ဖွဲ့တွေပေါ်ပြီးတော့ပေါ့စေတဲ့လိုက်ဝေပြီးနေရတော့နော
်အရင်နှစ်တွေတုန်းကလည်းဖားကန့်မြို့နယ်မှာရေကြီးလေးရှိပြီးပုံမှန်အားဖြင့်တရက်လောက်အကြာမှာရေပြန်ကျသွားလေးရှိပေမဲ့ဖားကန့်မြို့ကိုဖျက်ဆီးနေတဲ့ဥဒုချောင်းရဲ့ရေစီးဆင့်မှုလမ်းကြောင်းကျင်းသွားတာကြောင့်အခုလိုရုတ်တရက်ရေမကျနိုင်ပဲဖြစ်နေရတယ်လို့ဦးလာရှိတာဆိုင်ကပြောပါတယ
်။ခိုင်းနေတယ်ဆိုရင်တော့သူကတရက်လောက်ဆိုရင်တော့နောက်တမနဲ့ဆိုရင်တော့ကျသွားပြီ။ဒီတစ်ခေါက်ကျတော့ဇနေနေ့ကနေဖြစ်တဲ့ဆိုရင်တော့ဒီနေ့ကအိမ်ကဆို3-4ရက်လောက်ပေါ့နော်ချီသွားပြီပေါ့နော်။ဒါပေမဲ့အခုသူကရေကျမှုကတိမရှိသေးဘူးဆိုတော့ဒီဥဒုချောင်းရဲ့ဒီချောင်းအောက်ဘက်မှာရှိတဲ့ပြင်းမြောင်းတဲ့အနေထားကသူကရေလမ်းမပွင့်သေးတဲ့အတွက်အဲရေလမ်းပွင့်ပြီဆိုရင်တော့သူကတော့မြန်မြန်ဆန်ဆန်လေးကတော့ကြမယ်လို့ထင်ပါတယ်
။ကြောင်စိမ့်တူးပေါ်တဲ့ကုမ္ပဏီတွေကဥဒုချောင်းဘေးဝဲရတလျှောက်မြေစာတွေကိုပုံရကရေစီးဆင်းမှုလမ်းကြောင်းကျင်းသွားရတာဖြစ်တယ်လို့ဦးလာရှိဒါဆိုင်ကသုံးသပ်ပါတယ
်။မကြဘူးဆိုတာဒီတဘာဝတောင်ချချောင်းရေကြောင်းဖြစ်တော့ညာလဲဒီမှာကကြတော့ဒီကြောက်စိမ့်တွင်းမြေဆိုတဲ့ချိန်ကြတော့ကြောက်စိမ့်တွင်းကလူတွေကဒီမြေသားတွေကသူတို့ကအဲဒီဝေးဝေးလန်လန်မှာတော့မပြစ်ပဲနဲ့ဒီဥဒုချောင်းဘေးဝဲရပေါ့တစ်ဖက်တစ်ချက်မှာရှိတဲ့ဒီကမ်းပါမှာမြေသားတွေကပုံထားတဲ့အချိန်ကြတော့ချောင်းကကျင်းသွားတာပေါ့သူတို့မြို့တွင်းမှာကြတော့တချို့နေရာမှာနည်းနည်းလေးကျဲတဲ့နေရာမှာမြေနှိမ့်ပိုင်းကျတယ်မြေနှိမ့်ပိုင်းကျတဲ့အချိန်ကဒီချောင်းရေကစီးဆင်းမှုကနေကွေးတဲ့အချိန်ကတော့ဒီကဝတ်နေတဲ့တဘောပေါ့ရေဝတ် area လို့ဖြစ်သွားတာပေါ့နော်အဲ့လိုမျိုးတွေအနေထားကြောင့်အခုလိုမျိုးပေါ့ရေတွေကထွက်ပေါက်မရှိဘဲနဲ့ပေါ့နော်ကြန့်ကြာနေတဲ့အနေထားမျိုးက အဓိကတော့ဒီရေကြီးမှုတွေကတဘာဝမဟုတ်တဲ့ရေကြီးမှုဖြစ်တာပါသူတဘာဝအနေထားကတော့ဒီလိုပုံစံမျိုးပဲတော့မှမဖြစ်ခဲ့ပါဘူ
းဒီအပိုင်းအတွင်းမိုးကောင်းနေတာကြောင့်သခိုင်းနဲ့ကချင်ဒေသမှာရေလွှမ်းမိုးပြီးမြေပြိုနိုင်တဲ့အန္တရာယ်တွေရှိနေတယ်လို့မိုးလေဝသပညာရှင်တွေကသတိပေးထားပါတယ်ခင်ဗျာ
ကိုငယ်ဝင်းအောင်ပြပြသွားတာပါရှင်အခုတော့လိတ်ကျွန်းလူတက်မှုနဲ့ပတ်သက်တဲ့သတင်းကိုနားဆင်ရမှာပါကော့တောင်ကျွန်းလို့ခေါ်တဲ့လိတ်ကျွန်းမှာဖြစ်ပွားခဲ့တဲ့ကဘာလက်ခီးသွားနှစ်ဦးတက်ဖြတ်မှုနဲ့ပတ်သက်လို့တရားလိုပြတက်သေးတွေထဲကနောက်ဆုံးတက်သေးဖြစ်တဲ့ကော့ဖငန်ကျွန်းရဲစခန်းကဒုတိယတာဝန်ရှိရဲ့ရဲမှုကိုစစ်ဆေးရမှာတော့တရားရုံးကိုတင်ပြထားတဲ့မှုခင်းဆရာဝန်ရဲ့စေးစာကိုပြင်ဆင်ထားချက်တွေအပါအဝင်ကွဲလွဲချက်တွေထပ်မံတွေ့ရှိရတယ်လို့တရားခံတွေရဲ့အကျိုးဆောင်ရှေ့နေကဆိုပါတယ်မအေးမှာသတင်းပေးပို့ထားပါတယ်ရှင်
ထိုင်းနိုင်ငံလိပ်ကျွန်းမှာဖြစ်ပွားခဲ့တဲ့ကဘာလက်ခီးသွားနှစ်ဦးတပ်ဖြတ်ခံရမှုမှာတရားခဏနေအဖြစ်မြန်မာလူငယ်နှစ်ဦးဟာဆွဆွဲခံရပြီးအမှုရင်ဆိုင်နေရတာတစ်နှစ်နီးပါးရှိပြီဖြစ်ပါတယ်။စက်တင်ဘာလတရနေ့မှာတော့တရားလိုပြတက်တည်တွေကနောက်ဆုံးတက်တည်ဖြစ်တဲ့ကော့ဖငန်ကျွန်းရဲစခန်းကဒုတိယရဲမှုကိုစစ်ဆေးရမှာတရားရုံးကတင်ပြခဲ့တဲ့မှုခင်းဆရာဝန်ရဲ့စေးစာကိုအမှုစစ်ရဲတအူးကပြင်ဆင်ထားတဲ့အချက်လက်ပါဝင်ကွဲလွဲချက်တွေထပ်မံတွေ့ရတယ်ဆိုပြီးတရားခဏ်ကြီးရဲ့အကျိုးဆောင်ရှေ့နေဦးအောင်မျိုးတန်းကဆိုပါတယ
်နောက်ဆုံးတက်တည်ပါပဲအဲသူစစ်ချက်တွေကတော့ပြောရမယ်ဆိုရင်သူကအမှုနဲ့ပတ်သက်လို့စစ်ဆေးတယ်ဆိုပေမဲ့အထက်ကသူကိုစစ်ဆေးလာဆိုတဲ့စာရွက်စာတမ်းတရားရုံးမှာတင်ပြနေတာမရှိဘူးတယ်လီဖုန်းကပြောလို့အထက်ကပြောလို့သူစစ်တယ်ဆိုတဲ့ပုံစံမျိုးကြီးပွားပါတယ်ကလေးတွေကိုဖမ်းဆီးထားနိုင်ဖို့အတွက်တရားရုံးမှာဝရမ်းတောင်းတဲ့အခါမှာဝရမ်းစာရွက်ထဲမှာဟိုပေါက်တူးနဲ့ပေါက်ပြဲလို့မပါဘဲနဲ့တူနဲ့ထုပြီးတော့တတ်တယ်အင်္ဂလိပ်မျိုးကိုတတ်တယ်တောင်းဒီကင်းမျိုးကိုဖမ်းတာပဲပါပြရစီဆိုပြီးတော့တရားခွင်ကိုဝရမ်းတောင်းတဲ့ဟာလည်းပါတယ်အဲ့တော့အလွဲလွဲကြော်ဖြစ်တယ်တော့တဘောပေါ့လေအဆိုးဆုံးကတော့မှုမင်းဌာနဆရာဝန်တွေကပြဖို့လာတဲ့စီးစာပေါ်မှာသူရောမဟုတ်ဘူးဒီပြင်အမှုစီရေးတယောက်ကပြင်ထားတဲ့ဟာကိုသိရခွင့်ရဲ့အမှုထဲမှာတွေ့ရတယ်အဲ့တော့ဆရာဝန်ရဲ့စီးစာကိုဘယ်သူမှနိုင်ငံမရှိဘဲနဲ့အမှုစီရေးကပြင်နေဆိုတာဥပဒေကလုံးဝလွဲမှားတာကိုတွေ့ကြရတာပေါ့
မှုကင်းဆရာဝန်ရဲ့စီးစာကိုအမှုစီရေးကပြင်ဆင်ထားချက်တွေထဲမှာဘယ်လိုအချက်လက်တွေကိုအဓိကပြင်ဆင်ထားသလဲဆိုတာကိုလည်းမေးကြည့်ခဲ့ပါတယ်
ပြင်းနေဆိုတော့အဓိကကတော့ဒီပရမစစ်ချက်ဒီမှာဥပမာဆိုတော့ဒီနှုတ်အုံပေါ်မှာဆိုတဲ့ကိစ္စမျိုးပိုင်ပါကောင်းပါမယ်တရားပေါ်မှာဆိုတာအများဆုံးပါကောင်းတူတော်သူကတုတ်ရေတုတ်ပို့တပိုးတွေ့ဖို့တက်ကိုဆက်အိုးမှာပါဟိုတန်းရန်တန်းချင်းရှိတယ်ဆိုတဲ့ပုံစံမျိုးရေးလိုက်တာပိုလေးနေအောင်လို့အဲ့ဒါမျိုးပါမလာတဲ့ခါကျတော့အဲ့ဒါမျိုးအောက်ကနေပြီးတော့ရေးပြီးတော့အတူလက်မှတ်ထိုးထားတာမျိုးတွေ့တာပေါ့အဲ့ဒါမျိုးဒီခွင့်ရဲ့ဆရာရဲ့ဖြေးစာရဲ့မှာတွေ့ရတယ်
နောက်ဆုံးတရားလိုပြတက်တည်ဖြစ်တဲ့ကော့ဖငန်ကျွန်းကရဲစခန်းကဒုတိယရဲမှုကတော့အခင်းဖြစ်ပွားတဲ့နေရာတွေကိုရိုက်ကူးထားတဲ့ဗီဒီယိုတက်တည်တစ်ခုကိုလည်းတရားရုံးမှာတင်ပြခဲ့ပါဗျာ။အခုဆိုရင်တရားလိုပြတက်တည်60ကျော်တင်ပြထားမှုတွေက35ဦးခန့်ကိုစစ်ဆေးမေးမြန်းခဲ့တာဖြစ်ပါတယ်။တနည်းနည်းပါးကြားတဲ့အထိတက်တည်တွေကိုစစ်ဆေးမေးမြန်းရမှာတရားလိုပြတက်တည်တွေစစ်ဆေးမေးမြန်းခွင့်ကိုတော့စက်တင်ဘာလတရနေ့အထိသာတရားရုံးကခွင့်ပြုထားပါတယ်။နောက်နေ့တွေမှာတော့တရားခံဘက်ကတက်သေးတွေကိုစတင်စစ်ဆေးတော့မှာပါ။ကော့တောင်ကျွန်းလူတပ်မှုဟာပြီးခဲ့တဲ့နှစ်စက်တင်ဘာလ15ရက်နေ့ကဖြစ်ပွားခဲ့ပြီးအဲ့ဒီကျောမှာအလုလောက်ကန်နေတဲ့မြန်မာလူငယ်နှစ်ဦးဟာတရားခံနေအဖြစ်ဆွဆွဲခံရပြီးကော့စမွေအစင်းထောင်မှာချုပ်နှောင်ခံရပါတယ်။ဒီအမှုနဲ့ပတ်သက်လို့မြန်မာတန်ရုံးအပါအဝင်ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းထိုင်းရှိနေများကောင်စီထိုင်းလူခွင့်ရေးအဖွဲ့တို့ကတော့တရားခဏ်နေအဖြစ်ဆွဆွဲခံရသူတွေလွတ်မြောက်ရေးအတွက်လိုက်ပါဆောင်ရွက်ပေးနေတာဖြစ်ပါတယ်ရှင်
။မအေးမှာပြပြသွားတာပါ VOA American တန်ရဲ့ဗုဒ္ဓနေ့မနက်ပိုင်းအစီအစဉ်ကိုဆက်ပြီးထုတ်လွှင့်နေပါတယ်ရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်ကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
သ
မင်္ဂလာမနက်ခင်းပါသရရှင်များရှင် VOA American အသံကနေပုတ်ထူးနေမနက်ပတ်အသံလွှင့်အစီအစဉ်ကိုဆက်လက်အသံလွှင့်နေပါတယ်။အခုဒုတိယပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့ line meter 30 40 50 line lab meter 190တို့ကပါတိုးချဲ့ထုတ်လွှင့်နေရဖြစ်ပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့ကမ္ဘာမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်း American Indian 3အင်္ဂလိပ်စာသင်ခန်းစာနဲ့ဒါရိုက်လေးလိုက်အစီအစဉ်မှာတော့မြန်မာနိုင်ငံမှာအမျိုးသမီးတွေနိုင်ငံရေးပါဝင်နိုင်ဖို့အတွက်ဘာတွေကအခက်အခဲဖြစ်နေပါသလဲ။
နိုင်ငံရေးပါတီတွေကိုယ်တိုင်ကိုကတော့ဒီအမျိုးသမီးတွေကိုကိုယ်စားလှယ်လောင်းဖြစ်ရွေးချယ်လိုက်ရင်သူတို့အတွက်မဲရဖို့တေချာပါမလား
။ငါးနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအပြည့်စုံကိုပြန်လည်နားဆင်ရမှာပါ။အခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေထဲကစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းကိုကိုညံဝင်းအောင်ကစူးစီးတင်ဆက်ထားတာနားဆင်ကြည့်ရအောင်ပါရှင်
။ရေကြီးမှုကြောင့်မြန်မာစီးပွားရေးအလားအလာမှေးမိန်နိုင်ဆိုတဲ့ခေါင်းစဉ်နဲ့ဂျပန်နိုင်ငံထုတ်နီကေးစီးပွားရေးစာဆောင်ရဲ့ Asian Review ကဏ္ဍမှာဖီယိုနာမက်ဂရီဂိုရေးသားတဲ့ဆောင်းပါးကိုအရင်ဦးဆုံးတင်ပြကြပါမယ်။ပြီးခဲ့တဲ့လတွေကမြန်မာနိုင်ငံမှာရေအကြီးအကျယ်လွှမ်းမိုးခဲ့ပြီးလင်မီအတော်များများပျက်စီးခဲ့ရပါတယ်။လင်မီနဲ့တီးနှံစုစုပေါင်းတန်ဖိုးအမေရိကန်ဒေါ်လာတန်း200ဘူးလောက်ပျက်စီးဆုံးရှုံးခဲ့ရပါတယ်။ဒေါ်လာနဲ့ရှင်တဲ့မြန်မာကျပ်ငွေတန်ဖိုးဟာလည်းအခုအချိန်မှာကျဆင်းနေပါတယ်။ကမ္ဘာစံစည်းကွက်တဲ့စံတင်ပို့တဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံဟာအဆင့်5သို့မဟုတ်6လောက်မှရှိနေတာပါ။ပြီးခဲ့တဲ့နှစ်ကဆိုရင်မြန်မာနိုင်ငံဟာစံတန်ချိန်1.8တန်းထိတင်ပို့နိုင်ခဲ့ပြီးဒါဟာအရင်နှစ်တွေကထက်90ရာခိုင်နှုန်းလောက်ပိုလာတဲ့သဘောဖြစ်ပါတယ်။အခုတော့ရေပေးတန်ကြောင့်လဲမြေဟက်တာ6သိန်းကျော်ပျက်စီးသွားခဲ့ရတာပါ။ဒီလိုအခြေအနေတွေကနေပြန်လဲနလန်ထူဖို့ဆိုရင်10နှစ်ကနေ15နှစ်လောက်ထိအချိန်ယူရလိမ့်မယ်လို့မြန်မာနိုင်ငံစံစဘာအသင်းချုပ်ဒုဥက္ကဋ္ဌဒေါက်တာစိုးထွန်းကပြောပါတယ်။တည်တာကရေပေးတန်ကြောင့်ပြည်တွင်းစားကုန်ဈေးနှုန်းတွေဟာအရင်ကတည်းက80ရာခိုင်နှုန်းလောက်ရုတ်တရက်တက်လာသလိုစံစည်းနှုန်းကလည်းအရင်ထက်25ရာခိုင်နှုန်းလောက်တက်လာတယ်လို့မန္တလေးမြို့ကလွှတ်တော်အမတ်တဦးဖြစ်တဲ့ဦးကိုကိုကြီးကပြောပါတယ်မြမရီပေးအတွက်ဒေါ်လာ83သန်းထောက်ပံ့နိုင်ဖို့ကုလသမဂ္ဂအဖွဲ့အစည်းတွေကနိုင်ငံတကာကိုအကူအညီလှမ်းတောင်းထားပြီးလောလောဆယ်မှာဒေါ်လာ25သန်းနီးပါးသာထောက်ပံ့နိုင်သေးကြောင်းမြမပြည်ဆိုင်ရာကုလသမဂ္ဂလူသားချင်းစာနာရေးအဖွဲ့တွေကပြောပါတယ်ဒီလိုအခြေအနေတွေကြောင့်ပြည်တွင်းမှာဆန်ရှားပါမှုနဲ့ကြုံလာရမှာကိုဆိုးတဲ့အတွက်မြန်မာနိုင်ငံစံစဘာအသင်းဟာနိုင်ငံသားဆန်တင်ပို့မှုကို45ရက်ကြာရပ်ဆိုင်းထားခဲ့ပေမဲ့အခုတော့အခြေအနေပြန်ကောင်းလာတဲ့သဘောရှိတာကြောင့်စက်တင်ဘာလ15ရက်နေ့လောက်ကစပြီးနိုင်ငံသားကိုဆန်တင်ပို့တာတွေပြန်လုပ်သွားတော့မယ်လို့ဒေါက်တာစိုးထွန်းကပြောပါတယ်မြန်မာဆန်တင်ပို့မှုရဲ့80ရာခိုင်နှုန်းဟာတရုတ်နိုင်ငံကိုတင်ပို့နေတာဖြစ်ပြီးနေဆက်ယူနန်ပြည်နယ်ကတဆင့်တင်ပို့နေတာဖြစ်ပါတယ်။အပြည့်စုံကိုတော့ asia.nikkei.com စာမျက်နှာမှာဖတ်ရှုနိုင်ပါတယ်ခင်ဗျာ။နောက်တစ်ခုတင်ပြချင်တာကရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးမှုတွေမှာစစ်တပ်ကိုထိုးနှက်ဝေဖန်တာမျိုးခွင့်မပြုဆိုတဲ့ခေါင်းစဉ်နဲ့စင်ကာပူနိုင်ငံထုတ် The Straits Times သတင်းစာမှာရေးသားထားတာဖြစ်ပါတယ်။နိုဝင်ဘာရွေးကောက်ပွဲမတိုင်ခင်နိုင်ငံပိုင်ရေဒီယိုရုပ်မြင်သံကြားတွေကတဆင့်နိုင်ငံရေးပါတီတွေမဲဆွယ်စည်းရုံးတဲ့အခါစစ်တပ်ကိုဝေဖန်ထောက်ပြပြောဆိုတာမျိုးမလုပ်ဖို့ရွေးကောက်ပွဲကော်မရှင်ကတားမြစ်ထားတာဖြစ်ပါတယ်။15မိနစ်စာဟောပြောချက်တွေကိုနိုင်ငံရေးပါတီတွေကရွေးကောက်ပွဲကော်မရှင်နဲ့ကြံကြားရေးဝန်ကြီးဌာနကိုကြိုတင်ပြီးတင်ပြရမှာဖြစ်တယ်လို့အစိုးရကသတ်မှတ်ထားတဲ့ဥပဒေချိုးဖောက်မဲ့စာသားတွေပါလာခဲ့ရင်အဲ့ဒီစကားလုံးတွေကိုပယ်ချခံရမှာဖြစ်ပါတယ်။နိုင်ငံရေးပါတီတွေအနေနဲ့2008ဖွဲ့စည်းပုံဥပဒေကိုလေးစားလိုက်နိုင်ရမှာဖြစ်တယ်လို့လွတ်တော်မှာတက်မတော်သား25ရာခိုင်နှုန်းပါဝင်နေတဲ့ကိစ္စကိုလည်းမဲဆွယ်စည်းရုံးနဲ့ဟောပြောမှုတွေမှာဝေဖန်ခွင့်မရှိပါဘူးအပြည့်စုံကိုတော့ www.straighttimes.com ဆိုတဲ့စာမျက်နှာမှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
စက်တင်ဘာလ5ရက်နေ့ကစတင်ပြီးတော့သတင်းဘက်ကစနေတင်းငွေတွေရုပ်မြင်သံကြားတင်ဆက်မှုတွေမှာလာမယ့်နိုဝင်ဘာရွေးကောက်ပွဲနဲ့ပတ်သက်တဲ့အထူးအစီအစဉ်တွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။အောက်တိုဘာလကစတင်ပြီးလဲနိုင်စင်ရုပ်မြင်သံကြားအစီအစဉ်တွေကိုနိုင်ဝက်စာတိုးမြှင့်ပြီးတော့တနေ့ကိုတနားရီကြာတင်ဆက်ပေးသွားပါမယ်။ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 ဂျိုလူကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင
်။ VOA ကနေထုတ်လွှင့်ပေးနေတဲ့နေစဉ် TV သတင်းလွှာအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ် PP ချင်း9နာရီမှာ Asia Set 7ကနေတိုက်ရိုက်ဖမ်းယူနာဆင်ကြည့်ရှုနိုင်ပါတယ်ရှင်။အခုတော့ဒေါ်လာတန်းတင်ဆက်တဲ့ American Indian သုံးအင်္ဂလိပ်စာကိုတင်ဆက်မှာဖြစ်ပါတယ်ရှင်။
Tigrim ne timpyame idiom atong wa ro
poetic justice
phit ba le salung paung ga p o e t i c poetic ga poetry gbya su le wo ha ya ga sin tet la bi poetic ga adjective nama wi de dana phit bi gbya sana go su lo da phit ba le g u s t i c e justice ga ro tia u ri su lo စခွိုက်ခုံရဲ့တာရိုက်အသေးပဲကတော့ကဗျာဆန်နဲ့တရားဥတွေပေါ့ဒီအသုံးဆင်းတဲ့လာတာကတော့1600ခုနှစ်ဆက်ရှိခုနှစ်ကလို့ဆိုပါတယ်စာပေဝေဖန်ရေးတပ်သူလည်းဖြစ်တမိုင်းပညာရှင်လည်းဖြစ်တဲ့သောမတ်စ်ရိုင်မတ်ဆိုသူကစတီထွင်ခဲ့တာလို့ဆိုပါတယ်သူကဘဝတရုပ်ပေါ်ဇာလန်တွေရေးရမှာသူများမကောင်းချံကိုအရင်ခံကိုအတက်ကိုပြန်စူးဆိုတဲ့ကျမတို့မြန်မာဆိုရိုးအတိုင်းကျင့်ဝတ်တိခါရှိတဲ့လူ Solura Garo, Yata Sabi Garasin, Tia Ubri Nilandaja, Pisi Yame, Subido, Ginyo Yida Larabo, Tajamu, Nizim Buama, Sarita Gonduga, Bua Gangambi, Saini Seta, Makondu, Makonjanzi Duga, Dubidu Dwidis, with it, Tingaza beat it, the bomb you Piago, Poetic Justice, Subido, Idiom Adunya, Ginyo, Piola Pipari.
It was poetic justice that Anne won the competition after Jane tried to get her banned from it. It was poetic justice that Anne won the competition after Jane tried to get her banned from it. Poetic justice.
American idiom to English satin cansare go, dollar latin ten satora pipare. A kuda ingani ya daily line season of pianas in ya mabashin. Docking mutaga season be tolo do, ma computer to ten set tabarishin.
Minglabashin, ingani daily line season on it choose over it. Dirbado. Okay.
ပမာနိုင်ငံမှာဒီအမျိုးသမီးတွေနိုင်ငံရေးပုံပတ်သက်မှုကြောင်းပြောလာကြတာသိမကြသေးဘူးခင်ဗျာ။ဒါလိုလွတ်လိုက်ရတဲ့အတွက်လို့ရှိရင်တော့အမျိုးသမီးပေါ်မှုဟာဒီကနေ့အကြီးအကျယ်အဖြစ်အတ္တမနေတာမှန်ပါလေ။ဘာကြောင့်နေနေတယ်လဲဆိုတော့ပမာနိုင်ငံရဲ့နိုင်ငံရေးအခြေခံပြောရင်ပုံမှန်နိုင်ငံရေးအစင်းကိုမရောက်သေးဘူးခင်ဗျာ။ဒီအမျိုးသမီးဒီနိုင်ငံရေးမှာပါဝင်မှုကိုပတ်သက်ရုံနဲ့မကောက်ပေါ့လေ။အထိုက်တဲ့နေရာရေးအတွက်ထိရလာရေးကိုဥတီတာကိုလုတ်ကိုလုတ်တင်တဲ့ကိစ္စဖြစ်ပါတယ်
။ဟုတ်ကဲ့ဆရာ။ Triangle Woman အမျိုးသမီးအဖွဲ့ကဒါရိုက်တာဒေါခင်လေးလည်းဒီမှာရှိပါတယ်သူ
။ရှေ့ကပေါ့နော်အမတော်တွဲဘူးရောဆရာအတင်းစီရောပြောသွားတယ်လို့ပါပဲ။ကျွန်တော်တို့အခြေအနေတွေကဟိုနှဲတယ်။ကျွန်တော်တို့စိတ်အုပ်ချုပ်ရေးနေအောင်မနေခဲ့ရတဲ့ဥမာ male dominance အောင်မနေခဲ့ရတဲ့အမျိုးသမီးတွေအတွက်အသိခွင့်ရေးမရတာရောမှန်ပါတယ်။နောက်တစ်ချက်ကျွန်မထပ်ဖြေချင်တာနိုင်ငံရေးပါတီတွေကိုယ်တိုင်ကိုကောဟိုဒီအမျိုးသမီးတွေကိုကိုယ်စားလှယ်လောင်းဖြစ်ရွေးချယ်လိုက်ရင်သူတို့အတွက်မဲရဖို့တေချာပါမလားဆိုတဲ့ဟိုတန်တရာများရှိနေသလားဆိုတာလည်းတစ်ချက်ထည့်ပြီးတော့ကျွန်တော်တို့တွေးရမယ်လို့ထင်တယ်။ဒီအထူးသဖြင့်တော့ကျွန်တော်တို့ပါတီကြီးနှစ်ခုကိုကြည့်ရခါမှာအမျိုးသမီးပါဝင်မှုရေးချိုးကနည်းနည်းဒီကတော့ဗာပဲပြောတော့15ရာခိုင်နှုန်းတော့ပေါ့နော်။ကျန်းခိုင်ရေးမှာတော့600ခိုင်နှုန်းတော့ပဲရှိပါတယ်။နိုင်ငံရေးရဲ့အဓိကဝင်ပေါက်ကနိုင်ငံရေးပါတီတွေဖြစ်တဲ့အတွက်နိုင်ငံရေးပါတီတွေကဒီအမျိုးသမီးတွေကိုဒီထက်ပိုပါဝင်စားနိုင်အောင်အခွင့်အရေးတွေသူ့ရဲ့ပေါ့နော်ဆိုင်းစာတွေညှင့်လာပြီးပုံပြီးတော့ကျွန်တော်ကအမျိုးသားတွေထဲအားပေးမယ်။ဥမာအဖြစ်ကမ်ပိန်းကိစ္စမှာလည်းပိုကူညီမယ်ဘလိုမျိုးပေါ့နော်။ဒီလိုမျိုးဆွဲဆောင်ပြီးတော့လုပ်ပေးမှဒါလည်းကျွန်တော်တို့အမျိုးသမီးတွေပိုပါမယ်လို့ထင်တယ်။နိုင်ငံရေးလို့ပြောရင်ကျွန်တော်တို့ကလွတ်တော်နိုင်ငံရေးပါတီတွေရောအုပ်ချုပ်ရေးကဏ္ဍအသီးသီးမှာရောအခုချိန်မှာတော့တကယ်ဟိုမှလည်းနှဲနေတယ်။အဲ့အမျိုးသမီးတွေကိုယ်တိုင်ကိုကသူတို့ပါဝင်နိုင်နေဆိုတဲ့ယုံကြည်မှုကလည်းရှိမနေဘူး။အမျိုးသားတွေကလည်းသူတို့ကိုလက်တွဲမခေါ်ပဲဒီအမျိုးသမီးတွေပါလာရင်ပိုရှုပ်တယ်။ဆော့ဆော့ချစ်ချစ်နဲ့ပြောတဲ့မိန်းမတွေကိုကြောက်လို့ဒါအမျိုးသမီးတွေပါဝင်ပြုတယ်ဆိုတဲ့အဲ့လိုဟာမျိုးလေးတွေလည်းရှိနေတယ်။လေးလေးဆဆနဲ့တကယ်ကိုထက်ထက်တတန်နဲ့အားပေးတဲ့အမျိုးသားတွေမရှိဘူးလားဆိုတော့လည်းရှိပါတယ်။ဒါပေမဲ့အင်တန်မှနှင်းနေသေးတယ်လို့တော့ကျွန်မမြင်ပါတယ်ဆရာ
။အခုဒေါခင်လေးပြောထားတဲ့ထက်ကဒီပါတီတွေကဘာလို့လဲအမျိုးသမီးတွေကိုလက်ခံနိုင်မှုနဲ့ပတ်သက်ပြီးတော့နော်သူတို့ပါတီနိုင်ပါမလားဆိုပြီးတော့စိုးရိမ်စိတ်တွေရှိနေတယ်ဆိုတော့ဒီတန်တရားဖြစ်เสียချက်ပါနော်။အဲ့ဒါနဲ့ပတ်သက်ပြီးဒေါက်တွဲဘူးနောက်တော့မေးပါမယ်။အခုပခုတ်ကူကဦးခင်မောင်လည်းရောက်ပါပြီလားမသိဘူး။
ကြောက်ကြရလေ
ဟုတ်ကဲ့ဦးခင်မောင်လည်းဗာများဝင်ပြီးဆွေးနွေးကြပါလေ
ကြီးကရောကျွန်တော်လေရေးပြီးပါဝင်မှုနည်းတယ်ဆိုတာနိုင်ငံရေးရလေအခုကတည်ငြိမ်မှုရှိနေတဲ့နိုင်ငံရေးတော့လေနိုင်ငံရေးမှာရကြလိရဲ့ဒီပြည်တော်ကဏ္ဍလို့အခုဒီကတိုင်းမှာအကြီးချင်းကြီးကြီးရဲ့နိုင်ငံရေးသမားမျိုးရဲ့မင်းကြီးဆိုလည်းပို့ပြီးတော့ရဲနေကြီးတယ်ဆိုကြဟုတ်ပါပါဝင်မှုချိုးကြတော့ကွာနေမှာပဲနိုင်ငံရေးမတည်ငြိမ်သေးဘူးနိုင်ငံရေးပုံရင်းမှုမရှိသေးတော့ကြလေခုလိုဖြစ်နေတာက
အော်ဟုတ်ကဲ့နိုင်ငံရေးမတည်ငြိမ်တာအတိတ်ကနော်ဆိုတော့ဥက္ကမောင်လည်းပြောတာအရေးချင်းပြည့်မီတဲ့အမျိုးသမီးတွေတိတ်မရှိဘူးလို့ပြောတာကြားလိုက်ပါဆိုတော့ဒါနဲ့ပတ်သက်ပြီးတော့ဗောနော်ဒေါက်တာတင့်ဆွေဟိုဗာများပြောချင်ပါလဲဒီဥက္ကမောင်လည်းအခုဝေဖန်သုံးသပ်မှုနဲ့ပတ်သက်ပြီးတော့
အဲဟုတ်ကဲ့ခင်ဗျာဟိုနိုင်ငံရေးမတည်ငြိမ်မှုဆိုတာလည်းမှတ်မှားတယ်ခင်ဗျာလေအခုလည်းပဲအဲယူရောပွဲအဝင်မင်းမလဲဘာဖြစ်မလဲမသိဘူးဘလို့1990နမူနာကြည့်ရင်ဟာဟိုထောင်ကြတဲ့သူကအများကြီးလက်မထိုးပြီးဟောထွက်ရတဲ့လူကအများကြီးပြပထွက်ရတဲ့လူတွေရှိတော့စွန့်စားတဲ့နိုင်ငံကြီးမှာကျွန်တော်တို့မျိုးသမီးတွေခေါ်ဖို့ဥပမာကျွန်တော်တို့ဒီပြပထွက်တဲ့ခါမှာကျွန်တော်တို့မျိုးသမီးကြီးကိုခေါ်လို့မဖြစ်ဘူးဒါမခေါ်ခြင်းလို့လည်းမဟုတ်ဘူးခေါ်တဲ့လို့ပဲဖြစ်ပါတယ်သို့သော်ခု2005ယူကော့ပွဲဝင်ခြင်းမှာတော့ကအဲ့ဒီချိန်လေးတွေအများကြီးကောင်းလာတော့ကသို့ရင်ကြောင့်မှုကအချက်ကတော့နည်းသွားပြီလို့ပြောလို့ရတဲ့အတွက်မျိုးသမီးတွေပါဝင်ဖို့လိုလာတယ်။နိုင်ငံရေးပါတီထဲမှာမျိုးသမီးတွေနေရာပေးမှုပါ။အမတမ်းပါရေးကြည့်တယ်ခင်ဗျာ။ဒီဥပမာလေ Republican Party ဖြစ်နေတာငါလည်းအခိုင်နှုတ်။ဥက္ကရာကမျိုးသားဖြစ်ရင်ဒုတိယဥက္ကရာမျိုးသမီးဖြစ်မယ်ဆိုတော့ပါတီစီမင်းကိုချထားတော့ကသူကတော့အမတမ်းပါတီနေနဲ့ American Party ဟောင်းသူဖြစ်တာကိုကျွန်တော်ပပပြီးမယ်အဲ့ဒီဟန်ကုန်းဘက်ကိုအစင်တဖို့ပြင်လာပြီလို့ကျွန်တော်ယူဆပါရယ်
။ဟုတ်ကဲ့။
ပြေးတဲ့လူရေတွေ့ရောတကယ်တမ်းတက်ကြွလှူရှားတဲ့အရေးအတွက်မှာမျိုးသမီးတွေကစိတ်မနေဘူးခင်ဗျာ။နေရာရမှုနဲ့နေရာပေးမှုပိုင်းမှာပဲနေနေတော့အဲ့ဒီစင်ကိုတက်တဲ့နေလို့ကျွန်တော်ယူဆပါရယ်ခင်ဗျာ
။အခုဒါနဲ့ပတ်သက်ပြီးတော့ပေါ့နော်။ဒီအမျိုးသမီး15ရာခိုင်နှုန်းကျော်ကျော်ကိုစလေလောင်းဖြစ်နေပါဝင်ရှင်ပြင်းနဲ့ NLD ပေါ့နော်။ NLD ပါတီကဒေါခင်ဆန်းလိုင်းသူအခုပလဲမျိုးနဲ့သူပြန်နေတော့မှာဆိုတော့ဟိုတယ်လီဖုန်းနဲ့ဆက်ပြီးတော့ပြောလေနားထောင်ကြည့်ပါနော်ဟိုသူဘယ်လိုတွေ့ရလဲဆိုတာနေတယ်မှာ
အခုလောလောဆယ်တော့ဒီကျမရဲ့မဲဆန်းနာမည်ဖြစ်တဲ့ပလဲမျိုးနဲ့ကကျမကြေးရွာတွေကိုဟိုရွေးကောက်ပွဲအချို့မှာပေါ့ကျမရဲ့လွတ်တော်အတွေ့အကြုံရှင်းလင်းပွဲနဲ့ပြည်သူလူထုတွေကိုရွေးကောက်နဲ့ပတ်သက်တဲ့ပြည်ပညာပေးဖို့ကျမကိုကြေးရွာတွေကိုရှင်းနေတာဒီနေ့ဆိုအားလုံးပေါင်းကျမ14ရွာရှိသွားပါပြီကျမသွားနေတော့လေအဲ့တော့ဒီရွာတွေကိုအခုချိန်နေမှာတော့ကျမတို့မြင်ရတာတော့လေ အမျိုးသမီးတွေနိုင်ငံရေးကိုအင်မတန်တက်ချော်တယ်အခုကျမရွာကိုရောက်လို့ကျမတို့မတော်ကဆိုက်လိုက်ပြီးဆိုတာချင်းချင်းပထမဦးဆုံးကားနာကိုရောက်လာတာအမျိုးသမီးတွေပဲလေနောက်တစ်ခုကကျမတို့ဟောပြောမယ်ဒီဟောပြောပွဲလုပ်မယ့်နေရာကိုလည်းရှေ့ဆုံးမှနေရာယူပြီးတော့အများဆုံးရောက်တာလည်းအမျိုးသမီးတွေပါပဲအဲ့တော့ပြောချင်တာကတော့လေအခုလက်ရှိနိုင်ငံရေးရဲ့အခြေအနေနဲ့ပြောမယ်ဆိုရင်တော့ဟိုအမျိုးသမီးတွေကနိုင်ငံရေးမှာအင်တာမဆေးဝင်စားမှုရှိတယ်လို့ဟိုတက်ကြွမှုလည်းရှိရအောင်ကျမတို့တွေ့ရပါတယ်ရှင်
ဒါမဲ့အခုဒီနိုဝင်ဘာမှာကျင်းပမဲ့ရွေးကောက်ပွဲမှာကျတော့ဝင်ပြီးရှင်ပြိုင်မဲ့လေလှတ်တော်ကိုစလေလောင်းအရေးတွက်ကတော့အမျိုးသမီးအနေနဲ့အများကြီးနည်းနေတာတွေ့ရပါတယ်ဆိုတော့ဒါနဲ့ပတ်သက်ပြီးတော့ပေါ့နော်အမျိုးသမီးတွေရဲ့ဒီကိုယ်တိုင်ဥဆောင်ပြီးတော့ပါဝင်မှုကဏ္ဍကိုဒေါက်ကင်ဆန်းနိုင်ဘယ်လိုမြင်ပါလဲ
အော်ဒီမော်တော်လေးကိုအမျိုးသမီးတွေပါဝင်မှုရောက်ခိုင်တော့ကနည်းတယ်လို့ဆိုပေမဲ့လို့အရင်တော့ကရွေးကောက်ပွဲတွေနဲ့ဆက်လာရင်တော့အမျိုးသမီးတွေပါဝင်လာတဲ့ရခိုင်တော့ကများလာတယ်လို့ပြောလို့ရပါတယ်အဲ့တော့တော်တော်လေးပဲအခုအချိန်ကြီးမှာတော့ကိုကျမတို့မြို့မန္တလေးရခိုင်တို့အချိန်ကြီးတစ်ခုတော့မရောက်ဘူး။ဒါပေမဲ့ဒီလိုမရောက်ရတဲ့အချိန်ကြီးလည်းပါလဲဆိုတော့အခုလောလောဆယ်တော့ကိုကျမတို့ကလွတ်လပ်စွာဆောင်ရွက်နေခွင့်ဆိုတာအခုမှပဲရလာတာဆိုတော့တချို့မျိုးသမီးကလည်းဒီရက်ပေါ်မှာစဉ်းစားသုံးဆုံးဖြတ်တာမျိုးတွေလည်းရှိပါတယ်။နောက်တစ်ခုကတော့ကျမတို့မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေနဲ့လူမှုရေးအခြေအနေကိုပြန်ကြည့်မယ်ဆိုရင်လည်းဒါချင်းသာရလည်းမျိုးသမီးတွေကအိမ်မှာပေါ့လေ။ကိုမိသားစုရေးကိစ္စတွေဆောင်ရွက်ရတာရှိရင်အဲ့တော့တို့အနေနဲ့မိသားစုရေးကိစ္စတွေကိုမစွန့်လွတ်နိုင်သေးတာတွေလည်းရှိတယ်။တချို့ကြတော့လည်းဟိုမိသားစုတွေကမြို့သမီးတွေနိုင်ငံရေးပါဝင်ဖို့တချို့မိသားစုတွေကခွင့်ပြုကြတာတွေလည်းရှိရပါလိမ့်။အဲ့တော့ဒီလိုအခြေအနေမျိုးတွေနေရောနောက်မြို့သမီးတွေကလည်းလွတ်လွတ်လပ်လပ်လုပ်ပိုင်권ကိုရောတကယ်တမ်းရရှိနိုင်ပါမလားဆိုတဲ့စိုးရိမ်ကြောင်ကြပူပါမှုတွေလည်းရှိပါတယ်။အဲ့တော့ဒီနိုင်ငံရေးရွေးရဲ့အခြေအနေကိုကြည့်နေတဲ့အနေအားအနေနဲ့မြို့သမီးတွေကအခုအချိန်မှာတော့ကျမတို့ထင်ထားတာလောက်ပါဝင်လာတာမတွေ့ရပါဘူးရှင်။
ဟုတ်ကဲ့ဒါဒေါက်ကင်ဆန်းလိုက်ပါသူကပလဲကပြည်သူ့အလွတ်တော်မှာပါနောက်ခုတရက်လေးလိုက်မှာဒီပါဝင်ဆွေးနွေးဖို့ပြောထားတာဟိုကိုနေဦးလင်းရောက်ပါပြီလားမသိဘူ
းဟုတ်ကဲ့
မလေးရှားတင်ဟုတ်ကဲ့ဝင်ပြီးဆွေးနွေးနိုင်ပါတယ်နော
်ဟုတ်ကဲ့ဟိုဗမာနိုင်ငံရေးဒီမိုကရေစီဘက်ကိုအခုမှရွေ့ရဲဆိုတာငါးနှစ်ပေါ့နော်ဆိုတဲ့အခါကျတော့နတ်စရီဆင့်လောက်ပဲရှိသေးတယ်ဗျာရှင်းပြောရင်ယောက်ျားပဲဖြစ်ဖြစ်မိန်းကလေးပဲဖြစ်ဖြစ်ပါဝင်မှုနှုန်းကမိန်းကလေးကနည်းနေသေးတယ်လို့အကြံဉာဏ်ပြောလို့ရတယ်ဗောသို့တော့ကျွန်တော်ဒီပါတီနိုင်ငံရေးလုံးမရလို့မဟုတ်ဘူးနိုင်ငံရေးသဘောတဘာဝအရာနိုင်ငံရေးစာပေတွေရေးတာအရင်းတွေရေးတာအဲ့လိုလူတွေတော့နိုင်ငံထဲမှာတော်တော်များများရှိနေပြီလို့ပဲကျွန်တော်ယူဆပါတယ်ဥပမာတစ်ခုဆိုပါစို့နော်ဒေါက်ခင်မမမျိုးဆိုလို့ရှိရင်ကျွန်တော်တစ်ခါတလေဖတ်ပါတယ်သူ့ရဲ့စာတွေကိုလေးလာကြည့်တဲ့အခါကျတော့သူ့ရဲ့အတင်ပြင်ရေးသားတွေကိုကြည့်ချင်းအပြင်သူဟာအမျိုးသားနိုင်ငံရေးပတ်တန်သဘောမျိုးဒေါဒီမဟုတ်ပါတီမဟုတ်တဲ့နိုင်ငံရေးပတ်တန်သဘောမျိုးသူရင်းနေတာကိုတွေ့အဲ့တော့ပါတီနိုင်ငံရေးဘက်ကိုရောက်လာဖို့ဆိုတာကအခုမှ9နှစ်တကြိမ်ပဲရှိသေးရဲ့လေဆိုတဲ့အခါကျတော့အချိန်တော့နည်းနည်းယူအောင်မယ်လို့ထင်ပါတယ်ဟိုဇာရှိတဲ့လူလေးတွေတက်လာလို့ရှိရင်ကျွန်တော်တို့တိုင်းပြည်တွေပိုကောင်းမယ်လို့ကျွန်တော်ကတော့မြင်တယ်ဗျာမြင်ပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ်ဟိုကိုနေဦးလဲဆိုတော့အခုဆော့ဆော့ကပြောသွားတဲ့အတွက်ဒေါက်ခင်လေးပြောသွားတဲ့ထဲကပေါ့နော်ဒီပါတီတွေအနေနဲ့အမျိုးသမီးတွေကိုလက်ခံတာနဲ့ပတ်သက်ပြီးတော့ပေါ့နော်ပါတီမှာအွန်လိုင်းရေးအတွက်ကိုဥတီပြီးစမ်းစားတဲ့အတွက်ကြောင့်အမျိုးသမီးတူနည်းနေတယ်လို့သူတို့တန်တရားဖြစ်เสียရှိတယ်လို့ဒေါက်ခင်လေးကပြောသွားပါတယ်ဒါနဲ့ပတ်သက်ပြီးတော့လွှတ်တော်နိုင်ငံရေးမှာရောဒီပါတီနိုင်ငံရေးမှာရောလုံနေဒေါ်တွဲဘူးနည်းနည်းဒေါ်တွဲဘူးတို့ပါတီထဲမှာရောဘယ်လိုအနေထားရှိပါလဲ
ဆော့ဆော့ပြီးနေကိုစားပြုပါတီအသေးလေးဖြစ်ပါတယ်အဲ့တော့အရှိတမလို့ကိုရောက်ပဲတိုင်ပါတယ်ကိုရောက်မှာဆိုတော့အမျိုးသမီး၄ယောက်ဖြစ်ပါတယ်အမျိုးသမီး၄ယောက်ကလည်းဒီလက်ရှိမှာဒီရေကောက်ပွဲမှာတော့ကျွန်တော်တို့နိုင်မယ်လို့ကျွန်တော်တို့တိကျတတ်မှတ်ထားပါတယ်ဘောနော်အမျိုးသမီးများတိုင်ပါနိုင်ပါမလားဆိုတော့စိုးရိမ်စိတ်ဟာဆိုလို့ရှိရင်ဒါပါတီတွေရဲ့စိုးရိမ်စိတ်ပဲဖြစ်ပါတယ်တကယ်တမ်းကတော့ဒါကိုအဆုံးဖြတ်ပြီးမှရဲချဲ့သူအမျိုးသမီးများအမျိုးသားများဖြစ်ပါတယ်အဲရေရေဝုန်းဝုန်းနဲ့ဒီအမျိုးသမီးတွေကအမျိုးသားတွေကအဲပေါ်ပြီးလုပ်နိုင်တယ်ဆိုတော့အဲဒီဟာပေါ့နော်အခံယူချက်နဲ့ကျွန်တော်တို့ထည့်မယ်ဆိုလို့ရှိရင်ကျွန်တော်တို့အမျိုးသမီးတွေဟာလွတ်တော်ရဲရောက်မယ်လွတ်တော်ကနေတစ်ဆင့်ကျွန်တော်တို့ကအဲဒီဒုက္ခကိုရှိရနေရာရောက်သွားမယ်အဲ့မှာဆိုလို့ရှိရင်ကျွန်တော်တို့အမျိုးသမီးတွေရဲ့အရေးချင်းတွေအဲတဖြည်းဖြည်းနဲ့ကျွန်တော်တို့တက်လာရဆိုလို့ရှိရင်နောက်လည်းအမျိုးသမီးတွေပုံပြီးများလာမှာဖြစ်တယ်အခုလက်ရှိမှာလည်းကျွန်တော်တို့လွတ်တော်ထဲမှာအမျိုးသမီးတွေနည်းပေမဲ့ကျွန်တော်တို့အမျိုးသမီးတွေအတန်ကကျေပါရဲ့
ဆရာဦးတက်ဆွေနိုင်ငံရေးထဲမှာပါတီနိုင်ငံရေးလွှတ်တော်နိုင်ငံရေးအုပ်ချုပ်ရေးပိုင်းရင်ပေါ့နော်အမျိုးသမီးတွေဘယ်ကန္တမှာပေါ့နော်ဟိုထက်ထက်မြက်မြက်အရှိဆုံးလို့ဒေါက်တာတင်းဆွေယူဆပါတယ
်ဟုတ်ကဲ့ခင်ဗျအဲ့ဒါအုပ်ချုပ်ရေးပဲအထက်ပိုင်းမှာကြည့်လေဟိုဝန်ကြီးတိခုဒီဒီစံခိုင်ရေးပါတီမှာလောဝန်ကြီးအမျိုးသမီးတွေဟိုထားတာတွေ့တယ်နော်ဟိုအလားတူပဲဟိုဦးစီးဌာနတွေမှာလည်းတော်တော်များများရှိပါတယ်ဒါကတော့ကောင်းတယ်နိုင်ငံရေးမှာတော့နေသတို့ကျွန်တော်ပြောနေတယ်ဟိုကိုပလဲဒေါက်ကင်ဆန်းလိုက်စတဲ့ပြင်ပေါ်လေဦးမကြီးဒေါက်ကင်ဆန်းလိုက်ကူ energy ကနေပြန်ပြီးတော့ရွေးခံမယ်သူနဲ့ပြန်မယ်ကျန်းခန့်ကြီးကဝန်ကြီးဦးကျော်ဆန်းဖြစ်တယ်ဦးကျော်ဆန်းရဲ့ကျန်းခန့်ပါတီက အဝင်ဆန်းနိုင်ကိုအမျိုးသမီးဖြစ်လို့ဆိုပြီးတော့မဲမပေးနဲ့လို့သူတို့မပြောရဘူးခင်ဗျာပြောရင်လည်းပဲဒါကျိုးကြောင့်မစီလျော်ဘူးသူလည်းသူလည်းသားမဖြစ်ဘူးဆိုတဲ့အချက်နဲ့အဲသူကဘာမှမလုပ်ဘူးအလုပ်မပေးနိုင်ဘူးပေါ့လေဆိုတဲ့အချက်ကပဲသူကဟိုမဲဆွဲစီယူရီမှာထုံးနဲ့နေတယ်တနည်းပြန်ဝင်ကြီးဖြစ်တော့သူကတော့ကိုထုံးသက်ပေးနိုင်တာလို့စကြည့်တဲ့ကိုစောင်းမရှိတဲ့လာဖွင့်ပေးတာတို့လုံနေတယ်အဲ energy ကတော့2012မှာကြာဖြတ်ပြီးဝင်လာတော့ဟိုဒေါ်ဂင်ဆန်းလိုက်စသဖြင့်ပုံကိုစတော့ကိုလည်းအကုန်လုံးကနင်းနေနဲ့ကြေးကြေးဝိုင်းလက်ထဲမှာလည်းဘာမှမရှိတော့ဟိုဒီအားနေခြင်းနဲ့လုံးဝကျွန်တော်ပြောချင်တာကအမျိုးသမီးဖြစ်လို့ဟိုအားနေခြင်းမရှိဘူးဆိုရက်ဟာဒီနေ့ကျွန်တော်တို့ဗမာနိုင်ငံကြီးမှာအမြတ်မအားရစရာကောင်းတဲ့ဖြစ်ဖြစ်ပါတယ်ဒါကြောင့်ဒီလိုတိုက်တွန်းမှုတွေနဲ့ဗမာနိုင်ငံကြီးမှာအမျိုးသမီးတွေဟာမှန်ကန်တဲ့နေရာကိုရလာကြအကြောင်းရှိတယ်လို့ကျွန်တော်အတူတူပေါ်မြင်ပါတယ်
ဟုတ်ကဲ့ဆိုတော့ဒေါက်တာတင်းဆွေပြောကြားချက်နဲ့ပတ်သက်ပြီးတော့ဗောနော်ဒေါခင်လေးဘယ်လိုမြင်ပါလဲ
ဟုတ်ကြာပြောတာလည်းမှန်ပါတယ်ဒါတော့ကျမတို့ရဲ့ရဲရွာရဲ့အနေထားဗောနော်နိုင်ငံကြီးရေးချိန်ပေါ်မှာလည်းမူတည်ပါမယ်ချက်တွင်းစဉ်းစားရမယ်နောက်တစ်ချက်ကတော့ကျမတို့ရဲ့ဒီအမျိုးဘာသာသာသနာဆိုတဲ့ကိစ္စကြီးကလည်းပါလာပြီဗောနော်ပါလာတဲ့အခါမှာကျမတို့ကအဲ့ဒါကိုလည်းစိုးရင်ရတဲ့အချိန်မှာပါတယ်ဗောကျမတို့အမျိုးသမီးတွေကအခုအချိန်မှာဆိုရင်မကြသေးခင်မှာပြဋ္ဌာန်းလိုက်တဲ့ဥပဒေတွေနဲ့ရောခွဲခြားဆက်ဆံမှုတွေခံရတယ်နောက်တစ်ခါဒီကျမတို့အမျိုးသမီးတွေအပြပါဝင်တော့ဆန်းစုကြည်ဘာတစ်ဖက်ကတက်ခတ်မှုကြီးအတူတာပါလာရင်သူကနော်နိုင်ငံတော်ရဲ့အကြီးအကဲဖြစ်လာလို့ရှင်ဘလို့ဖြစ်နိုင်နေဆိုတဲ့ဟာကိုလေကျမတို့ကနိုင်ငံရေးလက်ရှိအနေအထားကိုလေကျမတို့ရေးချင်ကိုလေထည့်သွင်းစဉ်းစားရမယ်အဲ့လိုထည့်သွင်းစဉ်းစားတဲ့အခါမှာသူ့ရဲ့ပံဝင်ခြင်းပေါ့နော်ရန်ကုန်မြို့နဲ့အခြားမြို့တွေနဲ့လည်းအနေထားချင်းတူချင်မှတူမယ်အဲ့ဒီပုံမှာလည်းကြွားမယ်ခုနအမတော်တော်ကူပြောသလိုပဲကျမအတိုင်းအတာဒေတာတွေကိုအင်မတန်မှအားရတယ်ဘာလို့ဆိုတော့အမတော်တော်ကူတို့ရောဆ iam အခြားတော့နော်ဟိုပြင်ပြင်းနေရဆ iam ဟိုနော်စေဝါတို့ရောကျမတို့အရင်အားရတယ်သူတို့လူပင်သေးပေမဲ့သူတို့အစွမ်းအစကိုအများဆုံးကြာပြီးတော့ချိုးချိုးဆက်ဆက်နဲ့လွတ်တော်ထဲမှာရောသူတို့နေမြင်မှာရောလွတ်သွားတဲ့အတွက်ပြည်သူလူထုကအရင်ယုံကြည်ရပေါ့နော်ဒါပေမဲ့ကျမတို့တိုင်းဒေတာတွေမှာကြာရင်ရောအဲ့လိုဖြစ်မလားမဖြစ်ဘူးလားဆိုတာလည်းစင်စားဖို့လိုတယ်ခုနနောက်တစ်ခုကဟိုဆရာပြောသွားသလိုပေါ့အရေးချင်းပြင်မြင်တော့တော်တော်လေးဝင်ဆိုအဲ့အရေးချင်းဆိုတာကပဲကျမတို့အမျိုးသမီးတွေကိုတားဆီးပိတ်ပင်တဲ့ barrier စခုပေါ့ဟန်တာတစ်ခုဖြစ်နေတယ်အရေးချင်းဆိုတာကိုကျမတို့ဘာနဲ့တိုင်ကြမှာလဲအရေးချင်းပြင်မြင်တော့ဝင်လာပါဆိုတာကိုတော်တော်များများပြောတဲ့အခါမှာကျမတို့အမျိုးသမီးတွေကအရေးချင်းကဘာကိုပြောတာလဲဆိုတဲ့ဟာကိုကျမတို့က
ပြန်ပြီး
တော့မေးမွန်းထုတ်ရမယ်လို့ထင်ပါတယ်ရှင
်အခုဒိုင်းရိုက်လိုင်းအတွက်အချိန်တိုင်းတာလဲစီသွားပါပြီအဲ့တော့ပါဝင်ဆွေးနွေးတဲ့သူတွေအားလုံးကိုကျေးဇူးတင်ပါတယ်ဒီလောက်နဲ့ပဲညီကုန်းချုပ်ပြစီရှင
်ဗီရီဒိုင်းရိုက်လိုင်းအစီအစဉ်ကိုတော်ရရှင်တွေနားဆင်ခဲ့ရဖြစ်ပါတယ်ရှင
်အမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
ဒုတိယကမ္ဘာစစ်အတွင်းနာဇီတွေရဲ့ရာဇဝတ်မှုတွေကိုထိတ်လန့်တုန်လှုပ်ဖွယ်ရာရင်ဆိုင်ခဲ့ရတဲ့စစ်အောင်နိုင်သူတွေကရာဇဝတ်မှု၃ခုအတွက်တရားစွဲဆိုဖို့လွန်ခဲ့တဲ့နှစ်80ကအမိန်ထုတ်ပြန်လိုက်ပါတယ်။အဲ့ဒီရာဇဝတ်မှု၃ခုကတော့ငြိမ်းချမ်းရေးကိုထိခိုက်စေတဲ့ရာဇဝတ်မှုစစ်ရာဇဝတ်မှုလူသားမျိုးနွယ်စုအပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုတွေပဲဖြစ်ပါတယ်။နွန်ဘတ်ဒမ်ဟုတ်လန်ဒန်ပရိညင်းစာရန်လို့အခုခါမှာလူသိများတဲ့ဒီအမိန်ကစစ်မဖြစ်မီဒါမှမဟုတ်စစ်ပွဲအတွင်းအရသားတွေအပေါ်လူသက်မှုကြေကျွံပြမှုပြည်နံံပေးမှုနဲ့တခြားလူမဆန်တဲ့လုပ်ရက်တွေကိုကျူးလွန်ခဲ့သူတွေအနေနဲ့အစိုးရအဖွဲ့ဝင်ဖြစ်လင်ကစားသူတို့ရဲ့ယာရုကုန်ချိန်ကိုအကာအကွယ်ယူပြီးသူတို့ကျူးလွန်ခဲ့တဲ့ပြစ်မှုတွေအတွက်ပြစ်ဒဏ်မခံရတာမျိုးမလုံနိုင်အောင်လှုံ့ဆော်ပေးခဲ့ပါတယ်။အဲ့ဒီချိန်ကစတင်ပြီးဒီဥပဒေသားတွေကနိုင်ငံတကာနဲ့ပြည်တွင်းခုံရုံးတွေကပြဋ္ဌာန်းတဲ့ပြဋ္ဌာန်းဥပဒေတွေမှာစစ်ရာဇဝတ်မှုတွေနဲ့လူသားမျိုးနွယ်စုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်ပြီးဇက်တိုက်ပြဋ္ဌာန်းခဲ့တဲ့ပြဋ္ဌာန်းချက်တွေရဲ့အခြေခံတွေဖြစ်ပါတယ်။အဲ့ဒီခုံရုံးတွေကဆိုပါပြစ်မှုတွေအတွက်ချီးလျင်စစ်သားကနေနိုင်ငံကောင်းဆောင်အထိလူပုဂ္ဂိုလ်ရာပေါင်းများစွာကိုဆွဲချက်တင်ပြီးတော့တရားစွဲဆိုခဲ့ပါတယ်။ယခင်ယူဂိုစလာဗီးယားနိုင်ငံဆိုင်ရာနိုင်ငံတကာရာဇဝတ်ခုံရုံးက1990ပြည်လွန်နှစ်တွေကဖြစ်ပွားခဲ့တဲ့ဘောကန်စစ်ပွဲအတွင်းကျူးလွန်ခဲ့တဲ့စစ်ရာဇဝတ်မှုလူသားမျိုးနွယ်စုပေါ်ကျူးလွန်ခဲ့တဲ့ရာဇဝတ်မှုနဲ့လူမျိုးတုံးတပ်ဖြတ်မှုတွေအတွက်လူပေါင်း161ယောက်ကိုဆွဲချက်တင်ခဲ့ပါတယ်။အဲ့ဒီထဲမှာဆာဗီးယားသမ္မတစလိုဗိုဒန်မီလော့ဆေဗစ်နဲ့တခြားနိုင်ငံရေးနဲ့စည်ရေးကောင်းဆောင်တွေလည်းပါဝင်ခဲ့ပါတယ်။အလားတူပဲရွန်ဒါနိုင်ငံဆိုင်ရာနိုင်ငံတကာရာဇဝတ်ခုံရုံးကလည်း1994ရွန်ဒါလူမျိုးတုံးတပ်ဖြတ်မှုမှာတာဝန်ရှိတယ်လို့စွပ်စွဲခံရတဲ့အစိုးရနဲ့စစ်ဘက်တာဝန်ရှိသူဒါဇင်ပေါင်းများစွာအပါအဝင်လူပုဂ္ဂိုလ်63ယောက်ကိုဆွဲချက်တင်ခဲ့ပါတယ်။ဆီယရာလီယွန်နိုင်ငံမှာလည်းအထူးပေါင်းဆက်ဖွဲ့စည်းထားတဲ့တရားရုံးကလိုင်ဘီးရီးယားသမ္မတချောလ်စ်တေလာအပါအဝင်လူတော်များများကို ပြည်တွင်းစစ်အတွင်းမှာရက်ဆက်စွာကျူးလွန်ခဲ့တဲ့စစ်ရာဇဝတ်မှုတွေကိုအကူအညီပေးတာတွေကျူးလွန်တာတွေအတွက်ပြစ်ဒဏ်တွေချမှတ်ခဲ့ပါတယ်။အဲ့လိုပြစ်မှုကျူးလွန်ခဲ့တဲ့သူတွေအနေနဲ့သူတို့ကျူးလွန်ခဲ့တဲ့ပြစ်မှုတွေနဲ့ပတ်သက်ပြီးဘယ်တော့မှဖြေရှင်းရလိမ့်မှာမဟုတ်ဘူးလို့တစ်ချိန်ချိန်မှာထင်ခဲ့မိပါလိမ့်မယ်။အဲ့လိုပြစ်မှုကျူးလွန်သူတွေအနေနဲ့သူတို့ရဲ့လောက်ရတဲ့ဟာအစိုးရမူဝါဒရဲ့အစိပ်ပိုင်းတစ်ခုဒါမှမဟုတ်အစိုးရကခွင့်ပြုတာလစ်လီရှုတာတွေကြောင့်သူတို့ရဲ့ရက်ဆက်တဲ့လောက်ရတဲ့အတွက်တရားတယ်လို့ယူဆကောင်းယူဆပါလိမ့်မယ်။ဒါပေမဲ့ဥပဒေရဲ့အထက်မှာဘယ်သူမှမရှိပါဘူး။ကွန်ဂိုနိုင်ငံရှေ့ပိုင်းကလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကနေစီးရီးယားနိုင်ငံကအာဆက်အစိုးရရဲ့ရက်ဆက်တဲ့ညှဉ်းပန်းနှိပ်စက်မှုတွေအထိအဲ့လိုကမ္ဘာအစိုးဆုံးရာဇဝတ်မှုတွေအတွက်တောင်းဝန်ခံမှုရှိဖို့ကျွန်တော်တို့အနေနဲ့ဆက်လက်လှုံ့ဆော်သွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကလန်ဒန်ပရင်းင်းစာတမ်း290ပြည့်နှစ်ပတ်လည်အခမ်းအနားအတွက်ရေးသားပေးပို့ခဲ့ပါတယ်။အဲလိုတာဝန်ခံမှုကနိုင်ငံတကာအရေးကိစ္စတွေမှာတည်ငြိမ်တဲ့အင်အားစုတစ်ခုဖြစ်သလိုကျွန်တော်တို့ရဲ့တန်ဖိုးတွေနဲ့ပြည်မှုကျူးလွန်ခံရသူတွေကိုအမတ်ရတဲ့အနေနဲ့တောင်းဆိုမှုဖြစ်ကြောင်းပါခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ။
အခုချုပ်လွှင့်ခဲ့ရတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။အခုတော့ကြန့်ရှိနေတဲ့အချိန်မှာနောက်ဆုံးရသတင်းကျဉ်းချုပ်ကိုကိုစော်ဝင်းလိုင်ကကြီးညာပေးပါအောင်ရှင
်။အရှေ့လပိုင်းနဲ့အာဖရိကတိုက်တွေအတွင်းဖြစ်ပေါ်နေတဲ့ပဋိပက္ခတွေနဲ့ဆင်းရဲနွမ်းပေါက်မှုတွေကနေရုံထွက်ခါအန္တရာယ်များလာတဲ့မြေထဲပြင်လယ်ကိုဖျက်ချော်ပြီးဥရောပတိုက်ကိုအခုနဲ့တွင်ထွက်ပြေးလာသူဒုက္ခတဲ့အရေးအတွက်ဟာ၃သိန်းခွဲအထိရှိသွားပြီလို့ IOM အပြည်ပြည်ဆိုင်ရာရွှေ့ပြောင်းနေထိုင်သူများအရေးကူညီဆောင်ရွက်ပေးနေတဲ့အဖွဲ့ကအင်္ဂါနေ့မှာပြောပါတယ်အဲ့ဒီထဲက၂သိန်း3400ဟာဂရိနိုင်ငံကမ်းခြေကိုဆက်ရောက်သွားပြီး၁သိန်း1400ကတော့အဲ့ဒီအီတလီနိုင်ငံနဲ့တခြားအရေးအတွက်အနည်းငယ်ဟာစပိန်နဲ့မော်လ်တာနိုင်ငံတွေကိုရောက်သွားကြတယ်လို့အေဂျင်စီကပူးတွဲထုတ်ပြန်တဲ့အစီအကံစာမှာဖော်ပြထားပါတယ်လူပေါင်း၂600လောက်ဟာလည်းရေနစ်တည်ဆုံသွားကြတယ်လို့ဆိုပါတယ်အင်္ဂါနေ့ကထုတ်ပြန်ခဲ့တဲ့တရုတ်နိုင်ငံရဲ့ကုန်ထုတ်လုပ်ရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးအစိုးရခန်းစာတစ်စောင်ကြောင့်တရုတ်နိုင်ငံရဲ့စီးပွားရေးတိုးနှုန်းနှေးကွေးတာနဲ့ပတ်သက်ပြီးစိုးရိမ်ပူပန်မှုတွေပုံမှုကြီးထွားလာစေပါတယ်တရုတ်နိုင်ငံကတရားဝင်ထုတ်ပြန်တဲ့ကုန်ထုတ်လုပ်ရေးလုပ်ငန်းအညွှန်းကိန်းတွေအရကတော့ဩဂုတ်လမှာ2012ခုနှစ်နောက်ပိုင်းအနေဆုံးအမှတ်ကိုရောက်အောင်ကျဆင်းသွားတယ်လို့ဆိုပါတယ်အသေးစားအဓိကလုပ်ငန်းတွေကိုအဓိကထားလေ့လာထားတဲ့မာကတ်အဖွဲ့ကကောက်ယူခဲ့တဲ့စစ်တမ်းအရာပြီးခဲ့တဲ့6နှစ်ခွဲကာလအတွင်းတရုတ်ရဲ့ဆက်ယုံအလုပ်ယုံများရဲ့ဆွမ်းဆောင်ရည်အနေအဆုံအဆင့်မှာရောက်နေတယ်လို့ဆိုပါတယ်အရှေ့အာရှနဲ့ပစိဖိတ်ရေးရာအမေရိကန်လက်ထောက်နိုင်ငံသားဝန်ကြီးဒန်နီယယ်ရက်ဆက်ဟာမြန်မာအစိုးရအရာရှိတွေအပါအဝင်အတိုက်ခံကောင်းဆောင်တောင်းဆန်းစုကြည်ဒေသခံ NGO အဖွဲ့အစည်းတွေနဲ့တွေ့ဆုံမှုအတွက်စက်တင်ဘာလ3ရက်ကနေ9ရက်နေ့အထိနေပြည်တော်နဲ့ရန်ကုန်မြို့တို့ကိုတွားရောက်မှာဖြစ်ကြောင်းအမေရိကန်နိုင်ငံသားရေးဌာနကဩဂုတ်လ31ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်လိုက်ပါလေ2015ခုနှစ်စက်တင်ဘာနိုဝင်ဘာလ10ရက်နေ့မှာကျင်းပဖို့စီစဉ်ထားတဲ့အထွေထွေရွေးကောက်ပွဲအတွက်မက်ဆန္ဒရှင်စီရင်ကိုနိုင်ငံတော်အတချိန်နဲ့ထုတ်ပြန်မဲ့အစီအစဉ်ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကမနေ့စက်တင်ဘာလ10ရက်နေ့ကထုတ်ပြန်ကြေညာလိုက်ပါတယ်။အဲ့ဒီထုတ်ပြန်ချက်အရ2015ခုနှစ်အထွေထွေရွေးကောက်ပွဲအတွက်မဲစီရင်တွေကိုမြန်မာနိုင်ငံတဝန်2015ခုနှစ်စက်တင်ဘာလ10ရက်နေ့14ရက်နေ့မှာရက်ွက်ကြေးရွာအုပ်စုရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲရုံးနေမှာကတ်ထားပြီးထုတ်ပြန်သွားမယ်လို့ဆိုပါတယ်
။နောက်ဆုံးရသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်ကကြေညာသွားတာပါ။ဒီမနက်အစီအစဉ်ထုတ်လုပ်ရေးမှူးကဦးဆမ်မိုးဝေဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်။ကျမနောင်လဖိုက်ပါ။အခုထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကိုမနက်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ40 49 50ကနေထုတ်လွှင့်ပေးသွားတာဖြစ်ပါတယ်။တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.